to the Voice of America in Burmese.
Washington Review American Tangani. Natalese, Mila Nasekoye, Doctor Nimanakin season rego. Yamasano Jimene, Chamaigani Kunanayati, Linometer Naseli Lizen and Azette, Linamita dea Gozerogani, Tolan Penny Babin. Jama Kimutaba, Dimanakin the Nendrigo, Goyeman Tonet to Biopia Bibame. American Piranzuha, Kabama, Coronavirus Yoga Jow. They saw the danger on it, a measum piniraha. They go one as they are gone, much out than they appear at a coolo. American Tamara Donald Trumpa, Chedabrini, my pure body. Dinner saw by Galariga. The coronavirus Kayoga and the inner butter bee. The Cadillac Matamaraga, Shopo, Pioli Shibari. Tabime a cooka. The yoga jump, they saw a duha. Vietnam, Korea, Sipu and a cool drain. They sung here, American Sita, a ye dritte. Bobby, Miani, Vilo. Tamaraga, two dritta, my jibari. Tapian, Quellon Twake, Duria, Midazurine, Missouri, Alon Dre, One Echi Guea Bajone, Alon of Piatican, Sanshaw, Mupiva Zilule, Tamaraga, Sudan Pigaraba, Cabadaloa, Coronavirus, Acusa, Kaya Dubanga, Chautan Niba Shine, Pippi, Tesoma Dubanga, Don Dengueo Shinirello, John Hopkins Tegado, Sitama Popia Bari, Tika Yogan and Sandrebi, Tesondu Yedre Dolame, Nolentare, E. Europa Tamaga, Powen, Nasalinangama, Much like a sobbing a sabi, cooting tea. They sound the thing where Johnny Vilo, the usual Kaba Jamai Puejiga, to the brilliant Mapio Bari, Europa de Lama, Covid 19 goose at Kayadu, Natancho Shinibi, bigger at the Rinna Patrin Mabe, Sangaya Gaino, Minta Dora Pijone, Daha, Russia, Turkey, Belarus, and Britain Nanganima, a goose at Kayadu, a Miazum Pinida, Triarello, the usual Europa data and Sanya direct Daga Pio Bari. Kabataloma coronavirus kayoga tan caniel atre. A chini a mian pian gaura zibu. Gula tamagane, kabat jamae pu a WHO lo. Nanganzong pawane pu zirigo. A kuni re bambu pijabu. Kabat gonsan rigo. Jamni winjijo, angla magaga. Jedabrini ma taiton like bari. Tapien. Kanada nguji, jade joniare, nangan re to a kuni bibu. IMF, nanganaga nguji, yamungwe puegule. Jambungwe po tewin jabu. Gula tamaga, kamakatado chimpare. Kaba Gonsang Ye online siwe ma, Wunjijo ma gaga pio bari. The chainen ma ve, Europa Commission Ogata, Asula Bonda Lian Gale, Kaba de loa, coronavirus, Sese Santamune, Yoga Gagoyene Kuda Yisanya Dote la Ombien, Alu Lenlan Piyang Piawen Hure Losangbo, Kaba Lunsaya Jambo Wishama Pichang, Chedabrini ma ve, Jinya Kebari. Europa Tamaga, EU Usane, Kaba Lunsaya Jambo Wimpinjem Hugo, Parmajin Lokejinga, Dollar sette billion niva kaukan yashigera pipi, di lo shamuma American piranzuma pagebao. Coronavirus kayo gajang, baitare, saint chu, sabi, bian pun baini rajang. American nangama bigger at trempadre, dren, a low lemon kanzagwan shoutadu a yedre, sebi yoja lani rello, a low doma wunji tanaga, jadabrini ma biobari. Tabi mele, a low lemon kanzagwan shoutadu ga, nota, nitatama, ditan, shini rello le biobari. Much like Lega Sabi, a lonely man Kanzagwan Shoutaduga, Lisa Dadama Conadan Shini Pippi, Taha American Lodama, they are Chowset Lidane, Labon Dabon Lauti Shini Raba. Natal Sanga, Iran Nuclear Sanya the Bottom New Jetega, Tankamu Tata Gwen, Nelson Chedrigo, American Backup Pepime Loyaha, Iran Nuclear Longandre Boma, Tayamu Shiman Populo, Iran Numu Sanya Port Biogunyaga, Jazabrinima, Jinya Jetopian Biosuari. American and Dankam Huriha, Iran Bo Pia Mabi Nambulu led your body. American and Jawanji Mike Pompioga, Iran, a Yepen nuclear seaman came to it. The Channing and Riga led her Losamuna, but the bee, Kinlo Quint Betarago, the dance sebi Doroma Hopulu, Bodupune Mabe Pioganaba. Mexico Nanga Muro, Mexico City Naga, she held to the Dana Duguama, Memmoth call, she sang, I count Chelsea, Yogenigo, Trigger Elo. Mexico, Muta, Manota, Biran, at the main Tanaga, Bodhune, Mapiobare. Do they not do her? She hung Jigani Tishigere near my pippi. Digan ye, Shunyan Drema. She singing Oji, Yomotran, I met this hungier up in a yellow. She hung to the not pinna shinriga dressani bari. A good dress she get it. No daidroa, music, muguri ha. Longer than her thumb bound, not than girl of gas, satin get it. Plasto sinkalu corre, jigeke galaga, shintan popoke, drawari pijang, မက္ကဆီကိုရှင်းအောင်သူတေသနာဌာနပြောခွင့်ရဖိုစေဒီယက်ဆုစ်ကပြောပါတယ်မက္ကဆီကိုစီးတီးနိုင်ငံတကာလေဆိပ်တစ်အတွက်ဆောက်လုပ်ရေးလုပ်ငန်းတွေလုပ်နေတဲ့နေရာနာမှာတွေ့ရှိခဲ့တာဖြစ်ပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရဲမတော်မှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မွတ်စလင်ဘာသာရေးအဖွဲ့ WG ဂျမားနဲ့ဆက်နွယ်တယ်လို့ယူဆရတဲ့မြန်မာနိုင်ငံသား22ယောက်ကိုအိန္ဒိယနိုင်ငံဂါယာလေဆိပ်မှာလူဝင်မှုကြီးကြပ်ရေးအရာရှိတွေကဗုဒ္ဓဦးနေ့ကထိမ့်သိမ့်လိုက်ပါတယ်။သူတို့အားလုံးရန်ကုန်မြို့ကိုထွက်ခွာမဲ့မြန်မာမျိုးသားလေကြောင်းလိုင်းနဲ့လိုက်ပါမဲ့သူတွေလို့ The Times of India သတင်းစာကပြောပါတယ်။မြို့တော် Delhi မြို့ကရဲတပ်ဖွဲ့ကသူတို့ခီးစဉ်ကိုဆိုင်းငံ့ထားဝင်ညွန်ကြားချက်ထွက်လာပြီးမှအခုလိုဖမ်းဆီးလိုက်တာလည်းဖြစ်တယ်လို့ဂါယာကတော်ဝင်ရှိသူတို့ကပြောပါတယ်ဘာသာရေးဖွဲ့စည်းတခုဒါမှမဟုတ်တခြားဖွဲ့စည်းတွေနဲ့ဆက်နွယ်မှုရှိမရှိကိုတော့မသိရှိကြောင်းနဲ့ဒီမှုကိုဒေလီမြို့ရဲတပ်ဖွဲ့ကဆက်လက်ကင်တွယ်သွားမယ်လို့လည်းပြောပါတယ်ဖမ်းဆီးခံရသူတွေဟာ WG ဖွဲ့နဲ့ဆက်နွယ်မှုရှိမရှိကို KI စစ်တာဝန်ရှိသူတွေကအတူပြုပြောကြတာမရှိပေမဲ့လေစိတ်ကသတင်းတွေကတော့အဲ့ဒီဘာသာရေးဖွဲ့နဲ့ဆက်နွယ်တာကသူတို့ကိုဖမ်းဆီးရတဲ့အကြောင်းရင်းဖြစ်တယ်လို့လည်း The Times of India သတင်းစာကပြောပါတယ်ဗုဒ္ဓဦးနေကဂါယာကရန်ကုန်ကိုထွက်ခွာမဲ့အထူးလေရင်နှစ်နိုင်လောက်နောက်နေခဲ့ပြီးတဲ့နောက်မှာကြံခီးတဲ့82ဦးနဲ့ဆက်လက်ထွက်ခွာနိုင်ခဲ့ပါတယ်ခင်ဗျာ။ဥရောပသမဂ္ဂ EU ရဲ့ဥပဒေတွေကိုလက်တလုံးချလုပ်ပြီးမြမကျွန်းတစ်တွေကိုဥရောပတစ်ကုံတွေကဆက်လက်တည်သွင်းနေစေဖြစ်ကြောင်းမွန်ကဘေးပတ်ဝန်းကျင်ဆိုင်ရာသတင်းဌာနကပြောပါရယ်။မြမကျွန်းတစ်တွေကိုဥရောပကိုဆက်လက်တည်သွင်းနေတော့မဲဆိုရာကိုခရိယားနိုင်ငံစက်ပြေးဝန်ကြီးဌာနကရရှိနေတဲ့ဆာရက်ဆာရန်ရဲ့အပေါ်အခြေခံပြီးပဝင်ကျန်ဆိုင်ရာစုံစမ်းစစ်ဆေးရေး agency EIA ကစုံစမ်းတွေ့ရှိခဲ့တာလို့ဆိုပါရယ်။အဒီဆာရဲဆာရန်မြို့မှာခရိယားကုမ္ပဏီ Vieta Pula ကတဆင့်မြမကျွတ်တဲ့တင်ဆောင်လာတဲ့သင်္ဘောဆယ်စင်းရှိခဲ့ပြီး2018ခုနှစ်က2019ခုနှစ်အတွင်းကမ္ဘာ့ကျင်းအမေရိကန်ဒေါ်လာတစ်သန်းတန်ဖိုးရှိတဲ့ကျွတ်တဲ့144တန်းခရိယားနိုင်ငံ Rijeka စိတ်ကမ်းကိုရောက်ခဲ့တယ်လို့လည်းဖော်ပြထားပါရယ်။အဒီ Vieta Pula ကုမ္ပဏီဟာတရားဝင်ခုလဲရတဲ့တစ်တွေကိုပိတ်ပင်ထားတဲ့ EU ရဲ့ဥပဒေကိုရှောင်ရှားပြီးမြမကျွတ်တဲ့တွေတင်သွင်းရမှာအဓိကအခက်ခံတာကပါဝင်နေတယ်လို့လည်း EIA အဖွဲ့ကပြောပါတယ်2015ခုနှစ်ကတည်းကဥရောပကုမ္ပဏီတော်တော်များများမြမကျွတ်တစ်တွေတင်သွင်းမှုနဲ့လိမ်လည်မှုတွေကြောင့်တရားရင်ဆိုင်နေကြရပါတယ်။ကမ္ဘာတည်တော်စောင့်ကြည့်ရေးအဖွဲ့ Global Forest Watch ရဲ့အဆိုအရ2000ခုနှစ်ကနေ2018ခုနှစ်အတွင်းမြမနိုင်ငံမှာတည်တော် Hector Studio မှန်13,000ဆုံးရှုံးပျောက်ကွယ်သွားတယ်လို့ဆိုပါတယ်။အဲ့ဒီတတော်တွေမှာကမ္ဘာမြေပေါ်ကတမုတ်အရှိဆုံးတစ်တွေပါဝင်နေတယ်လို့လည်းဆိုပါရယ်။ဥရောပမှာတော့အဲ့ဒီတစ်တွေကိုဈေးခံရွက်လေတင်မော်တွေတိဆောက်ရမှာဈေးကြီးပေးပြီးအသုံးပြုကြတာလည်းဖြစ်ပါရယ်ခင်ဗျ။ဟောင်ကောင်မြို့သားလူကြီးဥပဒေကိုချမှတ်ဖို့တရုတ်နိုင်ငံရဲ့စွန့်ပြချက်ကဟောင်ကောင်ပြည်သူတွေရဲ့လွတ်လပ်ခွင့်ယုံနေစီမှာဖြစ်တယ်လို့တည်ငြိမ်ရေးနဲ့ကြီးပွားတုတဲ့ရေးကိုလည်းထိခိုက်နေတာကြောင့်အမေရိကန်ပြည်ထောင်စုကနေဒါဗြိတိန်နဲ့ဩစတြေးလျနိုင်ငံတို့ကအထူးစိုးရိမ်မိကြောင်းပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါရယ်။ဂျာတာဗရီနီကထုတ်ပြန်တဲ့အဲ့ဒီကြေညာချက်ကို American နိုင်ငံရဲ့ဝန်ကြီး Mike Pompeo, British နိုင်ငံရဲ့ဝန်ကြီး Dominic Raab, Australia နိုင်ငံရဲ့ဝန်ကြီး Marie Spain နဲ့ Canada နိုင်ငံရဲ့ဝန်ကြီး François Philippe Champagne တို့ကပူးတွဲထုတ်ပြန်ခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ဆုံးဖြတ်ချက်ဟာကုလသမဂ္ဂမှာမှတ်ပုံတင်ထားတဲ့ဟောင်ကောင်လွှတ်ပြောင်းရေးဆိုင်ရာတရုတ် British နိုင်ငံစာချုပ်မှာပါရှိတဲ့မူရီဂရိကဝတ်တီနဲ့တိုက်ရိုက်ဆန့်ကျင်နေတယ်လို့လည်းအဲ့ဒီကြေညာချက်မှာပါရှိပါတယ်။လာတူပဲဂျပန်နိုင်ငံကလည်းတရုတ်နိုင်ငံရဲ့အကူအညီအတွက်စိုးရိမ်ကြောင်းပြောထားပါတယ်။အခုအတည်ပြုလိုက်တဲ့ဥပဒေကဟောင်ကောင်ရဲ့အခြေခံဥပဒေတွေကိုအပြောင်းအလဲလုပ်လိုက်တာဖြစ်လို့ဟောင်ကောင်ပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်နဲ့နိုင်ငံရေးလှုပ်ရှားမှုတွေဖိနှိပ်ဖို့အတွက်အသုံးပြုလာနိုင်တဲ့စတိုပီဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကလည်းပြည်ရဲ့ရပိုင်းကစလို့ဟောင်ကောင်မှာကန့်ကွက်ဆန္ဒပြနေကြတာဖြစ်ပါတယ်။ဒီကြားအနေနဲ့ American နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Morgan Ortega's ကဟောင်ကောင်မြို့သားလူကြီးဥပဒေဟာရင်းချမ်းစွာဆန္ဒပြနေသူတွေကိုအကြမ်းဖက်သမားအဖြစ်သတ်မှတ်မဲ့သဘောဖြစ်တယ်လို့လည်း VOA ကိုပြောပါတယ်။တရုတ်စစ်တပ်နဲ့ပတ်သက်နေတယ်လို့သမ္မတ Trump အစိုးရကယူဆတဲ့ထောင်နဲ့ချီရှိတဲ့တရုတ်နိုင်ငံသားဘောလွန်ចောင်းသားတွေရဲ့ပြည်ဝင်ဗီဇာတွေကိုပယ်ဖျက်ဖြစ်ဖို့ American အစိုးရကစီစဉ်နေတယ်လို့ဒီအကြောင်းသိရှိသူအမည်မဖော်လို့သူနှစ်ဦးကကြေညာပရင်းကပြောပါတယ်။ဒီစီစဉ်ရတရုတ်ចောင်းသား3,000ကနေ9,000လောက်ထိကိုတည်ရောက်မှုရှိနိုင်တယ်လို့ဒီကိစ္စနဲ့ပတ်သက်တဲ့တာဝန်ရှိသူတွေနဲ့ဆွေးနွေးပွဲတက်ရောက်ခဲ့သူတွေကိုကိုးကားပြီး New York Times သတင်းစာကခဏဦးဖော်ပြထားတာပါ။တရုတ်စစ်တပ်နဲ့ဆက်နွယ်ပြီးအမေရိကန်နိုင်ငံမှာလာရောက်ပညာသင်နေတယ်လို့ယုံကြည်ရတဲ့ចောင်းသားတွေကိုဗီဇာပယ်ဖျက်ပြီးနိုင်ငံတွင်းကထွက်ခွာခိုင်းမှာဖြစ်ကြောင်းနဲ့အမေရိကန်ပြည်မကိုရောက်နေတဲ့အဲ့ဒီចောင်းသားတွေကိုလည်းပြန်ဝင်ခွင့်ပြုမှာမဟုတ်ဘူးလို့အစိုးရကပြုလုပ်ခဲ့တဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့သူကပြောပါရယ် အဓိကအကြောင်းရင်းကတော့ American Tech to College တွေမှာလာတက်နေတဲ့တရုတ်ကျောင်းသားတွေဟာတရှုလုံနေတဲ့အပြင် American ရဲ့ညာနာပူပိုင်ခွင့်တွေကိုခိုးယူနိုင်ကြအောင်တန်တရားရှိတဲ့အတွက်ကြောင့်လို့လည်းဆိုပါတယ်အမေရိကန်နိုင်ငံတွင်ကျောင်းတက်နေတဲ့တရုတ်နိုင်ငံသား36,000လောက်ရှိနေပြီးနှစ်စဉ်ကျောင်းလာကနဲ့တခြားအသုံးစရိတ်တွေကနေဝင်ငွေအမေရိကန်ဒေါ်လာ14ဘီလီယံလောက်ရှိနေပါတယ်။ကုန်သွယ်ရေးဆိုင်ရာအငင်းပွားမှုကိုရိုနာဗိုင်းရပ်စ်ပြဿနာနဲ့မကြေမလည်ဖြစ်နေတဲ့အမေရိကန်တရုတ်တို့အကြားဒီဆုံးဖြတ်ချက်ကြောင့်တင်မောက်မှုတွေပိုများလာနိုင်ပါတယ်။လောလောဆယ်မှာလည်းဟောင်ကောင်ဆိုင်ရာအမျိုးသားလုံခြုံရေးဥပဒေမူကြမ်းကိုတရုတ်တို့ပြဋ္ဌာန်းလိုက်တဲ့ကြောင့်နှစ်နိုင်ငံအကြားဆက်ဆံရေးတင်မာနေတာပါ။အခုလိုတရုတ်ကျောင်းသားတချို့ကိုဗီဇာပဲဖျက်ဖို့လှုံ့ဆော်နေတာလာပေါင်းများစွာကလေးကဖြစ်ပြီးဟောင်ကောင်ရေးနဲ့တည်းရဲ့မပတ်သက်ဘူးလို့လည်းဆွေးနွေးပွဲမှာကိုရိုင်းပါဝင်ခဲ့သူကပြောပါရခင်ဗျာအလောက်ကန်ဘူဒပင်းလိုအပ်နေတဲ့ကမ္ဘောဒီးယားလူသမားတွေဟာထိုင်းနိုင်ငံနဲ့အလောက်ကန်ရှာဖွေဖို့မျှော်လင့်ချက်နဲ့တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်နေကြတာကြောင့်လူကုန်ကူးမှုအန္တရာယ်တွေကြုံတွေ့နေရတယ်လို့ကမ္ဘောဒီးယားအနာဘိုင်းတွေကသတိပေးထားပါတယ်။ကာယောဂါကြောင့်နေဆက်တွေမပိတ်ခင်မလာကလေးကကမ္ဘောဒီးယားလူသမား9000လောက်ထိုင်းကနေပြန်လာခဲ့ကြတာဖြစ်ပြီးအခုကထိုင်းဘက်ကိုပြန်ဖို့လူမောင်ခိုးပွဲစားတွေကလုပေးနေတယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာဂျန်ပေချိုပုံအောင်ကပြောပါတယ်။ထိုင်းနိုင်ငံအတွင်းအလုပ်လုပ်ကိုင်နေသူကမ္ဘောဒီးယား2000လောက်ရှိပြီးအဲ့ဒီတွေကထွက်လာဟာတရားဝင်စာရွက်စာတမ်းမရှိပါဘူး။အတော်များများကစိုက်ပျိုးရေးငှားဖမ်းလုပ်ငန်းနဲ့ကုန်ထုတ်လုပ်ရေးလုပ်ငန်းတွေမှာလုပ်ကိုင်နေကြသလိုကျုံအဖြစ်စီကိုင်းခံရတာနဲ့ခေါင်းပုံဖြတ်ခံရတဲ့ပြဿနာတွေနဲ့လည်းကြုံတွေ့ရလေးရှိပါတယ်။ England Premier League ဘောလုံးပြိုင်ပွဲတွေကိုဇွန်လ19ရက်နေ့မှာပြန်ဆမယ်လို့ Premier League ကဒီနေ့ကြေညာလိုက်ပါတယ်။ဇွန်လ19ရက်နေ့ဘောလုံးနေ့မှာ2019-20ဘောလုံးရာသီကိုပြန်လည်စတင်မှာပါ။ Carabao Cup Final ကြောင်းရွှေဆိုင်လိုက်ရတဲ့ Aston Villa နဲ့ Sheffield United Manchester City နဲ့ Arsenal တို့ရဲ့ပွဲတွေနဲ့အရင်ဆုံးစတင်မှာဖြစ်ပါတယ်။အဲဒီနောက်စကူရဲနေမှာပွဲစဉ်တွေအပြည့်ပြန်ကစားမှာဖြစ်ပြီးပွဲအလုံးကိုကွင်းတွင်းပြေးတတ်မှာပါပဲကစားသွားမှာဖြစ်ပါတယ်။လက်ကျန်ပွဲစဉ်92ပွဲစလုံးကိုရုပ်သံကနေထုတ်လင်းပြသသွားမှာဖြစ်တယ်လို့ Premier League ကပြောပါတယ်ခင်ဗျာ။တောက်ချက်တွေနဲ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
COVID-19 နဲ့ပတ်သက်တဲ့အရေးပေါ်ကြေညာချက်ကိုဂျပန်အစိုးရကပြန်လည်ရုပ်သိမ်းပြီးတဲ့နောက်ဂျပန်ရောက်မြန်မာတွေရဲ့လက်တလောအခြေအနေနဲ့ပတ်သက်ပြီး VOA ကဆက်သွယ်မေးမြန်းထားပါတယ်ကျမဆုစုပါဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေက COVID ရောဂါဆိုင်ရာအရေးပေါ်ကြေညာချက်ကိုပြန်လည်ရုပ်သိမ်းကြောင်းပြီးခဲ့တဲ့25ရက်နေ့တုန်းကထုတ်ပြန်ခဲ့ပါတယ်အဲ့ဒီလိုထုတ်ပြန်ပြီးတဲ့နောက်မှာပဲတိုချိုမြို့ရင်းကဆေးရုံသူနာပြု3ဦးရောဂါကူးစက်ခံထားရပြီးအရေးပေါ်ကာလကိုရုပ်သိမ်းလိုက်ပေမဲ့ဒီယောဂကူးစက်ခံရမှုမရှိစေဖို့မြန်မာနိုင်ငံသားအချင်းချင်းသတိပေးနှိုးဆော်တာတွေကိုလည်းလှုံ့ဆော်နေတယ်လို့သိရပါဗျာ။ဧပြီလလယ်လောက်မှာထုတ်ပြန်ခဲ့တဲ့ဒီအရေးပေါ်ကြေညာချက်နောက်ပိုင်းဂျပန်နိုင်ငံတွင်းကစီးပွားရေးလုပ်ငန်းတချို့အယောင်းဝယ်ချသွားကြသလိုရပ်ဆိုင်းလိုက်ရတဲ့အခြေအနေထိရောက်သွားခဲ့တဲ့လုပ်ငန်းတွေလည်းရှိခဲ့ပါဗျာ။အဲ့ဒီလုပ်ငန်းတွေမှာအခြေမိုင်းဝင်ရောက်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားအများစုဟာလည်းအလုပ်လက်မဲ့ဖြစ်ကုန်တဲ့အထိဖြစ်သွားတယ်လို့ပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ကအလုပ်အမှုဆောင်အဖွဲ့ဝင်ဦးတန်းဆွေက VOA ကိုပြောပါဗျာ။
အမေဒီ25ရက်မှာရေဘော်ချင်းတွေကိုရုပ်သိမ်းလိုက်ပြီးတော့ကြောင်ညာတော့ညာလည်းပဲဒီတူတူအေရီယာဒီပတ်ဝန်းကျင်မှာဝင်ဒီဗိုင်းရပ်စ်ပိုးတွေ့တဲ့ဥရရလည်းနည်းနည်းလေးတော့ပြန်တက်လာတယ်ပေါ့သူတွေကြတော့လည်းပို့ပြီးတော့လူစုလူဝေးဖြစ်လာမယ်ဆိုလို့ရှိရင်ဆွေရင်မွေရာတွေဖြစ်လာမယ်လို့တွေးတောနေတဲ့လူတွေရှိသလိုအခုချိန်မှာလူတိုင်းကကြောက်ရွံ့တဲ့စိတ်တွေနဲ့ဝေမိုးမရေဖြစ်နေကြတော့ရှိပွားရေးလုပ်ငန်းတွေကလည်းပြန်ပြီးတော့ပုံမှန်ပြန်လည်ပတ်ဖို့တက်ကိုတော့အချင်းတို့ယူရလိမ့်မယ်လို့တော့ကျွန်တော်တို့ခန့်မှန်းပါမမအများစုကအချိန်ပိုင်းလုပ်ငန်းတွေလုပ်ကြတာကဖြစ်တဲ့ဆက်ပြောင်းမလို့တော်တော်များများလောက်ကဒီဝင်ဝင်မရှိတဲ့နေသားမျိုးရှိပေါ့လေတော်တော်လေးခက်ခဲနေဆိုင်တာကိုလည်းကျွန်တော်တို့ကြားရပါတယ
်ဂျပန်လူဝင်မှုကြီးကြပ်ရေးကထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရဆိုကိုဗစ်ကာလအတွင်းဂျပန်နိုင်ငံတွင်းမှာနေထိုင်နေတဲ့မြန်မာနိုင်ငံသားဥယေဟာ3000နီးပါးမှာရှိနေပါတယ်ဂျပန်ရောက်မြန်မာတချို့နေရပြန်နိုင်မှုအတွက်အခက်အခဲတွေရှိနေပြီးဒါတွေကိုတန်ယုံဘက်ကဆောင်ရွက်ပေးနေတဲ့အပိုင်းမှာအချိန်ကျကြမှုတွေရှိနေတယ်လို့လည်းဦးတန်းဆွေကအခုလိုဆက်ပြောပါတယ
်ချို့ဒီမှာတက္ကသိုလ်ရောက်နေတဲ့ဗမာနိုင်ငံတွေအားရတော်တော်များများပြန်မှုအတွက်ကျွန်တော်လေးခက်ခဲရှိနေတယ်ဥပမာဒီရောက်ပြီးတော့အကြောင်းအကျိုးပတ်စုံပြောင်းသွားတဲ့လူတွေအကြောင်းအကျိုးဒီနိုင်ငံမှာနေထိုင်ခွင့်မရတဲ့လူတွေကဗမာနိုင်ငံသားဖြစ်ကြောင်းထောက်ထားပါတယ်အဲ့ဒါဒီကိုကျွန်တော်တန်ဆုံးကိုရှောက်ထားတဲ့အခါမှာချို့ရဆိုလို့ရှိရင်တစ်နှစ်သုံးနှစ်လောက်တော့ကြာနေပြီဒီထောက်ထားတွေမရဘူးအဲ့ကြောင့်ဒါတွေကဟိုအစိုးရကျွန်တော်တို့ပေါ်ပိုင်းမှာလူကြီးတွေပိုင်းမှာတိရောတိရလားဒါတွေနဲ့ပတ်သက်ပြီးတော့လှုပ်ထုတ်လို့တွေဘယ်လိုများတလောက်တော့ကြံ့ကြနေလဲဟောလေဒါတွေလည်းတိအောင်လုပ်ပြီးတော့ဆောင်ရွက်ပေးမယ်ဆိုလို့ရှိရင်တော့ကိုယ်မြန်မာနိုင်ငံသားတွေဟောလေတကယ်ကူညီဆောင်ရွက်ရအောင်လုပ်မယ်လို့ကျွန်တော်ပြောချင်ပါတယ
်ကိုဗစ်ကာလမှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းနိုင်မှုအတွက်ဂျပန်အစိုးရကလူတအုပ်ကိုဂျပန်ရန်ငွေ3,000,000ထောက်ပံ့ပေးသွားမှာပါအဲ့ဒီထဲမှာနေထိုင်သူအခြေခံမှတ်ပုံတွေစီးရင်ဝင်နေနိုင်ငံခြားသားတွေလည်းအကျုံးဝင်တာကြောင့်မြန်မာနိုင်ငံသားတွေလည်းထောက်ပံ့ဝင်ရရှိမှာဖြစ်တယ်လို့သိရပါဗျ။ ဂျပန်နိုင်ငံမှာနေထိုင်တာ20ကျော်ပြီဖြစ်တဲ့ကိုဘူဘူကလည်းအစိုးရကထောက်ပံ့တဲ့ရန်ဝေတသိန်းကိုခန်းစား권ရထားသူဖြစ်ပါတယ်
။ကိုဘူဘူတော်တော်များများဆိုးဆိုးပိတ်ကုန်တယ်လား။ဟိုကျို့တောက်တဲ့နေနေရတယ်တော့ကိုဘူဘူတော့ပိတ်ပြီးတော့ပြန်ခွင့်တဲ့ခါကျရင်ပြီးဆိုတယ်။လုံးလုံးမရိုက်ထွက်ပါလေ။အလုံးအတိတ်ကထထွက်လာလို့ဆိုတော့လည်းခင်းခဲ့ပြီ။ဒါပေမဲ့အားလုံးကိုဆော့နေပြီ။ဒါကြည့်ဒီတော့လည်းဆက်ရှာဝင်လို့ကိုယ်ကူတော့ပြချောင်းကျွန်တော်ကိုယ်လည်းအလုပ်ရှာကျွန်တော်ကိုယ်လည်းအဲ့လိုကဘူးလို့ဆိုရင်ရှိဖြစ
်အခုလိုအခြေအနေမျိုးမှာအစိုးရဟာပြည်သူတွေစီကရရှိထားတဲ့အခွင့်အရေးတွေကပဲပြန်လည်ထောက်ပံ့ပေးတာဖြစ်လို့ဂျပန်ရောက်မြန်မာတွေလည်းအခွင့်အရေးပုံမှန်ပေးဆောင်ဖို့ကိုသူကတိုက်တွန်းထားပါတယ်။ COVID ရောဂါကူးစက်မှုတားဆီးကာကွယ်ရေးအစီအမံတွေကြောင့်မြန်မာနိုင်ငံကိုပြန်ဖို့အခက်အခဲရှိနေတဲ့ဂျပန်ရောက်မြန်မာတွေက195ဦးကိုကယ်ဆယ်ရေးလေယာဉ်နဲ့မေလ2ရက်နေ့ကပို့ဆောင်ပေးခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အကြောင်းမျိုးမျိုးကြောင့်ဂျပန်နိုင်ငံကိုရောက်ရှိလာပြီးပြန်မို့နှစ်ချီကြာနေတဲ့အခက်အခဲရှိတဲ့မြန်မာနိုင်ငံသားတွေအတွက်ကိုလည်းအစိုးရအနေနဲ့ကူညီဆောင်ရွက်ပေးဖို့ကိုတောင်းဆိုထားကြပါတယ်။ဒီကနေ့စီးရင်တွေအရဆိုနိုင်ငံပေါင်း213နိုင်ငံကလူပေါင်း58သိန်းကျော်ကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခဲ့တာပါ။ဒီရောဂါကြောင့်သေဆုံးသူ35,000ကျော်ရှိခဲ့ပြီးရောဂါပျောက်ကင်းသွားသူအရေအတွက်ဟာလည်း25သိန်းကျော်အထိရှိထားပြီးဖြစ်ပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
။ Family နဲ့ဇက်မှာနေဆက်ကူးဝင်လာသူတွေစီကနေကိုဗစ် -19 ရောဂါပိုးတွေ့ရှိမှုတွေတွေ့လာရတာကြောင့်ထိုင်းမလေးနေဆက်ပါတန်ဘတ်ဆာဂိတ်ကိုမေလ28ရက်နေ့ကစပြီးအရေးပေါ်ပိတ်လိုက်တဲ့သတင်းကိုပြောပြချင်ပါတယ်။ကျမအေးမှာပါ။ဒီနေဆက်ဂိတ်ဟာမလေးရှားနဲ့ထိုင်းနိုင်ငံကြားရွှေ့ပြောင်းလူသမားတွေအထူးသဖြင့်မြန်မာလူသမားတွေအကူအလူအသွားအလာများတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ထိုင်းအစိုးရကိုဗစ် -19 ကပ်ရောဂါပိုးထိန်းချုပ်ရေးစင်တာရဲ့သတင်းစာရှင်းလင်းပွဲထုတ်ပြန်ချက်အရဆိုဒီအာရေဗျာနိုင်ငံမှာတွားရောက်ခဲ့တဲ့ထိုင်းကျောင်းသားတွေဟာမလေးရှားနိုင်ငံကနေတဆင့်ထိုင်းနိုင်ငံထဲကိုပြန်ဝင်လာကြစဉ်ပါတန်ဘတ်ဆာနေကြာစစ်ဆေးရေးဂိတ်မှာကျန်းမာရေးစစ်ဆေးတဲ့အခါမှာထိုင်းကျောင်းသား6ဦးဟာကိုဗစ် -19 ရောဂါပိုးကူးစက်နေတာကိုတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်အလားတူပဲအဲ့ဒီနေဆက်ဂိတ်မှာရှိတဲ့ဆုံခလာခရိုင်အတွင်းကနဝကထိန်းသိမ်းရေးစင်တာမှာလည်းမြန်မာပါဝင်တရားမဝင်နိုင်ငံသားတွေထဲမှာကိုဗစ်ရောဂါပိုးတွေတွေ့ရှိထားပါတယ်ထိုင်းမလေးနယ်စပ်မှာအခုလိုမျိုးဇက်တိုက်ဆိုသလိုကိုဗစ်ရောဂါပိုးကူးစက်သူတွေရှိခဲ့တာကြောင့်ထိုင်းကျန်းမာရေးဌာနကထုတ်ပြန်ပြီးမှဆုံခလာခရိုင်မြို့ပိုင်ချာရီဝစ်ကပါတန်ဘာဆာနယ်စပ်ဂိတ်ကိုပိတ်လိုက်ဖို့ညွှန်ကြားခဲ့တာဖြစ်ပါတယ်ထိုင်းမလေးနယ်စပ်ဂိတ်ပိတ်လိုက်ရတဲ့အခြေအနေနဲ့ပတ်သက်လို့ရွှေပြောင်းလို့သမားအခွင့်ရေးကွန်ရက်ရဲ့ဆုံခလာခရိုင်ဟာရန်မြို့တာဝန်ခံဥပယီကတော့အခုလိုပြောပြပါတယ
်ကျွန်တော်ဒီပါတန်ဘာဆာဂိတ်ရဲ့နောက်ပြီးတော့ကျွန်တော်ဒီတန်နုတ်ဂိတ်တွေကကျွန်တော်မလေးရှားနဲ့ထိုင်းကိုဟိုအဝမ်းအထက်ပေါ်မှာရေအဝမ်းအထက်ခိုးဝင်တာအများဆုံးဖြစ်တယ်ဟုတ်ကဲ့အဲ့မှာကျွန်တော်ဒီဘက်နေပြီဖြစ်တာလေအဲ့မှာကျွန်တော်ဒီတန်တို့အရှုံးမှာပဲလေတန်တို့အရှုံးမှာကျွန်တော်ဒီအစရဝမ်းထမ်းရေကျွန်တော်တို့နိုင်ငံခြားသားအလုံးစုံမားတွေအကုန်လုံးလူဦးရေလျှောက်ဆေးအဲ့မှာကိုဗစ် -19 ဖြစ်တာလေအဲ့မှာပဲပါတန်ပစံနင်းနေနေပေါ့နော်တန်တို့အရှုံးကြီးမှာဟုတ်ကဲ့ဟုတ်ကဲ့တန်တို့အရှုံးကြီးမှာဟုတ်ကဲ့မိုင်ဟုတ်ကဲ့ကျွန်တော်တို့အရှုံးကကျွန်တော်ဒီ application ရုံးကြီးပေါ်မှာရေကျွန်တော်ဒီကျွန်တော်တို့မြန်မာနိုင်ငံကိုပြန်ပို့တဲ့အတိတ်ကဒီ application ရုံးကြီးပေါ့ဒီမှာကျွန်တော်ဒီစုံခလာမှာဖန်တီဖြစ်စေဟာရမှာဖန်တီဖြစ်စေဇတောင်းမှာဖန်တီဖြစ်စေကျွန်တော်ဒီစုံခလာခဲတခွန်လုံးမှာဖမ်းမိနဲ့ကျွန်တော်ဒီရှေ့ပြောင်းမြန်မာအလုပ်သမားတွေတခြားသောနိုင်ငံခြားသားအလုပ်သမားတွေကိုကျွန်တော်ဒီအချုပ်ကြီးကမှတာလျင်တို့ကပြန်ပို့တာမှာဟုတ်တယ်အဲ့မှာတို့ဒီစုဆောင်ထားတာပေါ့နော်ကျွန်တော်ဒီဖန်ခံထိတဲ့ကျွန်တော်ဒီတရားမဝဖန်ခံထိတဲ့အလုပ်သမားတွေကိုအဲ့မှာစုဆောင်ထားတဲ့တပိုးမှာ
ဒီနယ်ဇက်ဂိတ်ကိုအခြေအနေတွေတည်ငြိမ်တဲ့အထိပိတ်ထားမှာဖြစ်ပြီးဘလောက်ကြာတဲ့အထိပိတ်ထားမယ်ဆိုတာကိုတော့မသိရသေးပါဘူးမလေးရှားကနေထိုင်းနိုင်ငံကိုဝင်လာမဲ့ထိုင်းနဲ့နိုင်ငံသားတွေအနေနဲ့ဆက်ဆောင်နယ်ဇက်ဂိတ်ကိုတော့ဆက်ဖွင့်ထားပေးမယ်လို့ဆိုပါတယ်ထိုင်းဘက်ကနယ်ဇက်ဂိတ်တွေပိတ်လိုက်တာနဲ့အတူမလေးရှားနိုင်ငံဆိုင်ရာသတင်းတွေမှာတော့မလေးရှားနိုင်ငံကယောဂါထိချိုရေးဆိုင်ရာကော်မတီဥက္ကဋ္ဌကတော့ထိုင်းနဲ့ထိစပ်နေတဲ့ပထမပတ်စံနေကြခိတ်မှာတာဝန်တနေတဲ့လဝကနဲ့လုံခြုံရေးဝန်ထမ်း34ဦးကိုလည်းဆေးစစ်မှုတွေပြုလုပ်ပြီးတီးခြားစောင့်ကြည့်ရေးစခန်းတစ်ခုမှာထားဖို့ညွှန်ကြားထားပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
တောင်ကိုရီးယားနိုင်ငံကကုမ္ပဏီတစ်ခုဟာကိုဗစ် -19 ရောဂါကာကွယ်ဖို့စက်ရုပ်တစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီစက်ရုပ်ဟာလူတွေရဲ့ကိုယ်အပူချိန်ကိုစစ်ဆေးပေးနိုင်တယ်လို့အခန်းတွင်ပိုးသက်တာတွေကိုလည်းလုံနိုင်ပါတယ်။ဒီဆက်ရုံအကြောင်း AP သတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါမယ်ဒီကုမ္ပဏီရဲ့ဧကမ်းမကြီးထဲမှာဆက်ရုပ်ကိုစမ်းသပ်နေတာပါဧည့်သည်တယောက်ယောက်ဝင်လာရင်ဒီဆက်ရုပ်ကအဲ့ဒီဧည့်သည်စီကိုတွားပြီးတော့ကိုယ်အပူချိန်ကိုတိုင်းပါတယ် 38.5 Celsius ထက်ကျော်နေတော့ဆက်ရုပ်ကအချက်ပေးပါတယ်နောက်ပြီးနှာခေါင်းစည်းဝတ်မထားတဲ့သူတွေကိုလည်းနှာခေါင်းစည်းဝတ်ဖို့တတိပေးနိုင်ပါတယ်အဲ့ဒီလိုသူ့ဘာသာသူအလုံးလုံးနိုင်တဲ့ဆက်ရုပ်ကိုတောင်ကိုရီးယားဆက်သွယ်ရေးကုမ္ပဏီ SK Telecom ကတီထွင်ခဲ့တာပါ။ကုမ္ပဏီရဲ့ AI လူလုံဉာဏ်ရည်နည်းပညာနဲ့ 5G နည်းပညာတွေကိုပေါင်းစပ်ဖန်တီးထားတာဖြစ်ပြီးတော့ကက်ယောဂါကိုတုံ့ပြန်ကာကွယ်ရမှာသုံးဖို့ဖြစ်တယ်လို့ Data လုပ်ငန်းဌာနကအကြီးအကဲမန်နေဂျာ K1 Ro ကပြောပါတယ်
။ Hey Robertson, 추가내는아까제가말씀드
렸던 AI 의고부쟁이고시세대နေရာမှာသုံးနိုင်တယ်လို့နေဘက်မှာလက်တန့်စီးရီဖြည့်ဆည်းပေးနိုင်ပြီးတော့ညဘက်ဆိုရင်ပိုးတက်ဆေးတွေ UV မီးတွေနဲ့ပိုးတက်နိုင်ပါတယ်လို့ပြောသွားတာပါဒီဆက်ရုပ်ကိုဈေးကွက်တင်ရောင်းဖို့ကအဆင်သင့်မဖြစ်သေးဘူးလို့လည်းသူကပြောပါတယ
်ဟုတ်ကဲ့ဆက်ဖို့မကြိုက်ကပရိုတိုတိုက်ပဲလွန်တော့
အခုဆက်ရုပ်ကနမူနာထုတ်ထားတာပါကျွန်တော်တို့ဌာနတွင်းမှာပဲစမ်းသပ်နေတာဖြစ်ပြီးတော့ဘလို့စွမ်းရည်တွေထည့်ရမလဲဘလို့စွမ်းရည်တွေကမလိုအပ်ဘူးလဲဆိုတာကိုစမ်းသပ်နေတာပါလို့ပြောသွားတာပါဒီဆက်ရုပ်ကိုလောလောဆယ်ကိုပူချိန်စစ်ဖို့နဲ့အစာအုပ်ပိုးတက်ဖို့အတွက်ပဲသုံးနေတာဖြစ်ပြီးတော့ဒီနှစ်ကုန်ပိုင်းလောက်ကြာရင်တော့ဈေးကွက်မှာတင်ရောက်ဖို့စီစဉ်နေပါတယ်ခင်ဗျာကျွန်တော်ငိမ့်ချမ်းပါ
ဒီုတ်နဲ့အိန္ဒိယနိုင်ငံသားနဲ့နမိတ်အငင်းပွားမှုပြဿနာကိုဖြေလည်အောင်ဂျာဝင်ဆောင်ရွက်ပေးမယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကကန့်လန့်လိုက်ပါတယ်ဒါပေမဲ့သမ္မတထရမ့်ရဲ့ကန့်လန့်မှုကိုတရုတ်နဲ့အိန္ဒိယအစိုးရနဲ့ရဲ့စလုံးကလိလိရှိတာမျိုးဒါမှမဟုတ်တိတ်ဆိတ်ဝင်စားတာမျိုးဖြစ်နိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်ဗီဒီယိုသတင်းနောက်စင်ဒီစိန်သတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်အိန္ဒိယနဲ့တရုတ်နိုင်ငံနယ်စပ်ဟိမွန်နာတောင်တန်းဒေသကနယ်နိမိတ်အငင်းပွားမှုတွေဖြစ်နေတဲ့နေရာကိုတရုတ်ဘက်ကတပ်ဖွဲ့ဝင်ထောင်ထဲချီဆေးလွတ်လိုက်ပြီးတဲ့နောက်နိုင်ငံသားတင်းမာမှုတွေမြင့်တက်လာခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး The Heritage Foundation က Jeff Smith က
Chinese forces appear to have crossed the line of actual control.
နိုင်ငံစလုံးကပိုင်တယ်လို့ပြောနေတဲ့အငင်းပွားစရာဖြစ်နေတဲ့နေကြီးဓမ္မမို့တနည်းပြောရရင်ကိုယ်တကယ်ထိန်းချုပ်ထားတဲ့နေဆက်မျိုးကိုကျော်ပြီးရောက်သွားပုံရတယ်။ဒီနေဆက်တစ်ချောင်းမှာအိန္ဒိယဘက်ကနောက်ထပ်အခြေခံအဆောက်အအုံကိုဆောက်လုပ်နေတာကိုရပ်တန့်အောင်ပြားပေးတဲ့အနေနဲ့အဲဒီမှာသွားပြီးတဲတွေထိုးပြီးစခန်းချတာ
ဟုတ်ကဲ့။
အမေရိကန်သမ္မတထရမ့်ကတော့အိန္ဒိယနဲ့တရုတ်ကြားနယ်စပ်ပြဿနာဟာအခုဆိုရင်ဒေါသကြီးနဲ့တင်းတင်းမောမောဖြစ်လာနေပြီးသူအနေနဲ့ဂျောင်းဝင်ဆက်ဆက်ပေးတင်တယ်လို့ Twitter ကနေကမ်းလှမ်းလိုက်ပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ရဲ့ကမ်းလှမ်းချက်ကိုအိန္ဒိယရောတရုတ်အစိုးရကပါလက်ခံမယ်လို့မထင်ကြောင်းကျွမ်းကျင်သူတွေကသုံးသပ်ပါတယ
်။ You know there were a few points in recent years where President Trump offered to
ပြီးခဲ့တဲ့နှစ်တွေတွင်အိန္ဒိယနဲ့ပါကစ္စတန်ကြားကက်ရှမီးယားရေးကိစ္စနဲ့ပတ်သက်ပြီးသမ္မတထရမ့်ကဂျောင်းဝင်ဆောင်ရွက်ပြီးကမ်းလှမ်းခဲ့တာလည်းနေရှိခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးအမေရိကန်ဘက်ကဂျောင်းဝင်ဆောင်ရွက်ဖို့ပြီးကမ်းလှမ်းမှု
situation
မှားနေတာမဟုတ်လို့ဆော်ကားတာလည်းမဟုတ်ပါဘူး။ဒါပေမဲ့လည်းဒေကာရှိခဲ့တဲ့တမိုင်းကြောင်းတွေနဲ့လက်ရှိသဘောထားအရင်းပြကြတော့အမေရိကန်ရဲ့ကမ်းလှမ်းချက်နှစ်ပတ်စလုံးကတိတ်ဆိတ်ဝင်စားနေဖို့မရှိပါဘူး။
အိန္ဒိယနဲ့တရုတ်နိုင်ငံတောင်ဝန်ရှိသူတွေကတော့နှစ်ဖက်တင်းမာမှုတွေကိုလျှော့ချဖို့အတွက်ဆန္ဒရှိနေပုံရပါတယ်။ VK Singh ဟာအိန္ဒိယပူဆောင်ရေးဝန်ကြီးဌာနရဲ့အငယ်တန်းဝန်ကြီးဖြစ်ပါတယ်
။ Difference in perception of the line of actual control between the two countries
နိုင်ငံခြားအမေရိကန်တို့ချုပ်ထားတဲ့နည်းလမ်းတွေနဲ့ပတ်သက်ပြီးသဘောထားအမြင်တွေကချိန်တော်ကြာတဲ့တော့ပွဲနေတာပါ
။ Confrontation ကြောင့်ထိတ်တဲ့တွေ့ဖြစ်နေတာပါ။
during a cool period kala land with the
patrolling
because the data really ပုံများလာတဲ့ဖြစ်ပါထိတ်တဲ့ရင်ဆိုင်မှုတွေဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ
်ဒီပေါ်မှာတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဇော်လီဂျန်းကလည်းအခုလိုတုံ့ပြန်လိုက်ပါတယ
်目前中印边境地区的局势
လက်ရှိတရုတ်နဲ့အိန္ဒိယနိုင်ငံနယ်စပ်အခြေအနေကရေပွင့်အားဖြင့်တည်ငြိမ်ပြီးထိန်းချုပ်လို့ရတဲ့အခြေအနေပါနိုင်ငံစလုံးမှာပြည်စုံကောင်းမွန်တဲ့လက်ဆက်လုပ်ငန်းစဉ်နဲ့ဆက်သွယ်ရေးလမ်းကြောင်းတွေရှိပါတယ်
နိုင်ငံနယ်စပ်ပြဿနာကိုထိန်းသိမ်းသိမ်းသိမ်းနဲ့ကိုင်းတွယ်ဖြေရှင်းပြီးငြင်းငြင်းညံ့ညံ့ရှိဖို့ကနိုင်ငံစလုံးရဲ့အကျိုးစီးပွားဖြစ်တယ်လို့ကြွမ်းကျင်သူတွေကတော့ပြောပါတယ်ခင်ဗျာ
။ The Recep Tayyip Erdoğan လောက်မှာတူရကီနိုင်ငံအာဏာရှင်နွန်ရင်းနဲ့သက်ဆင်းနေရတယ်လို့အနောက်တိုင်းအစိုးရတွေနဲ့နိုင်ငံတကာလိလာသူတွေကနှစ်တော်ကြာပြောနေခဲ့ပါတယ်။ဝေဖန်သူတယောက်ကတော့တူရကီနိုင်ငံရေးကိုရွေးကောက်ခံအာဏာရှင်စနစ်လိုနာမည်ပေးခဲ့ပါတယ်။အခုလဲကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်တူရကီနိုင်ငံနဲ့ဒီမိုကရေစီလွတ်လပ်ခွင့်တွေပိုပြီးညှော်နယ်လာတဲ့အကြောင်းအစ္စတန်ဘူလ်မြို့ကနေဒိုရီယန်ဂျုန်းစ်တရိပ်ပိပူထာရာကိုပြောပြပါမယ်ခင်ဗျ။ဗိုင်းရပ်စ်ကိုတူရကီအစိုးရထိန်းချုပ်တာကလမ်းတွေပေါ်မှာနေမကဘဲလူမှုမီဒီယာတွေအထည်လဲရောက်နေခဲ့တာပါ။တူရကီပြည်ထောင်စုဝန်ကြီးဌာနရဲ့ဝက်ဘ်ဆိုက်မှာဗိုင်းရပ်စ်သတင်းနဲ့လူတွေကြောက်လန့်အောင်လုံးမှုဆိုပြီးလောလောလတ်လတ်ဖန်စီထိန်းသိမ်းထားသူတွေနဲ့တရားစွဲထားသူတွေကိုမပြတ်ကြေညာနေပါတယ်။လူခွေစောင့်ကြည့်ရဲ့ဖွဲ HRW က Amma Sinclair က
Interior Ministry portrays
သူမီဒီယာတွေမှာတင်တဲ့ post တွေကိုနိုင်ငံတော်ကိုချိန်ချောက်မှုအဖြစ်ပြည်ထောင်စုဌာနကတည်ယူဖော်ထားပုံကအတော်လေးကြောက်စရာကောင်းတယ်။အစိုးရကမဝေပါနဲ့အားလုံးရေကိုနှုတ်ပြနေကြလို့လူတွေကိုခက်ရှင်းရှင်းနဲ့မကြားကြအောင်ပြောနေကြလို့ပါပဲလို့ပြောပါရတယ်။ တလောလေးတွေကပဲသမရအာဒဝန်ကကာယောဂါသာမကဘူးမီဒီယာနဲ့နိုင်ငံရေးဗိုင်းရပ်စ်တွေအားလုံးကိုအပြောက်ရှင်းမယ်လို့ကြေညာထားခဲ့တာပါလွတ်လပ်တဲ့မီဒီယာသတင်းဌာနနဲ့လောက်ကပဲအစိုးရရဲ့ကာယောဂါဂိုင်တွေပုံကိုစက်ပြေးဝေဖန်ပြောဆိုနေနိုင်တာပါအဲ့ဒီလိုသတင်းတွေအစီအခံရင်ကိုပဲအဖမ်းခံရဖို့နဲ့တရားစွဲခံရဖို့တွေဖြစ်လာတာပါလူခွေရေးအဖွဲ့တွေကတော့သမရအာဒဝန်တယောက်ကယောဂါကိုအခွင့်အောင်းယူပြီးအာဏာပိုခိုင်မအောင်လုပ်နေတယ်လို့ပြောပါတယ်
။ Now they refer to provocative coronavirus.
အခုသူတို့ကကိုရိုနာဗိုင်းရပ်စ်သွေးထိုးလုံးစော်ချက်ဆိုပြီးကိုကပြောနေပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေကတော့အကြမ်းဖက်ဝါဒဖြန့်နေဆိုပြီးပြောခဲ့တယ်။နိုင်ငံတော်သမ္မတကိုအသေးအဖြတ်တယ်လို့လည်းပြောပြတယ်။ပုံမှန်တွေပြောင်းတက်နေတယ်လို့အဖမ်းခံတရားစွဲခံရတဲ့အရေးတက်ကလည်းတူလာပါလိမ့်မယ်လို့ပြောပါတယ်။အစ္စတန်ဘူလ်မြို့တော်အကရမ်အီမာမိုဂလူကသူနဲ့သူ့လိုအတိုက်ခံပါတီကမြို့အုပ်ချုပ်ရေးမှုတွေကိုအစိုးရကစုံစမ်းစစ်ဆေးမှုတွေလုပ်နေလို့သူတို့တွေရာထူးကဖေရှားခံရနိုင်တယ်လို့လည်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ဖို့အရေးမြို့တော်ဝန်တွေကနှာခေါင်းဆီးတွေဝေပြီးယောဂတန်ခံရသူတွေကိုကူညီဖို့ရမငွေတွေကောက်တော့လဲသမရအာရဝန်ကသူ့ကိုတဆင်ပြိုင်ထောင်ဖို့စူးစမ်းနေတယ်လို့ဆက်ဆွဲပြန်ပါတယ်။ကာယောဂါကအစိုးရတွေကိုထိန်းချုပ်မှုအာဏာတွေပိုပေးနေတယ်လို့ဖြစ်နေတာကမတည်ငြိမ်မှုကိုဦးတည်သွားနိုင်တယ်လို့လည်းကြွန့်ကျင်သူတချို့ကပြောပါတယ်
။ lead to further consolidation of power. We don't know.
ဒါကအာဏာကိုပိုပြီးတော့ရှိသွားစေပါလိမ့်မယ်။ဒါပေမဲ့ဒါကလူတွေကဘယ်လိုတုံ့ပြန်မလဲ။တင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာကတကယ်ပဲလိုအပ်လို့လား။လက်ရှိအကြမ်းတည်းရဲ့ဘေးထွက်ဆိုးကျိုးတွေလား။ကာယောဂါနောက်ပိုင်းမှာရောဒီလိုတည်လုံတင်းကျပ်ထားတာတွေကိုလူတွေကဘယ်အချိန်မှဂလန်ကဆန်လုပ်လာလိမ့်မယ်လို့သူကမေးခွန်းထုတ်ခဲ့ပါတယ်။အာရဝန်ကတော့လက်တလောရေးရဆောင်ရွက်ချက်တွေဟာအာဏာခိုင်မင်းအောင်လုပ်နေတာမဟုတ်ဘူးလို့ပြောပါတယ်။ကာယောဂါကိုဖြည့်ရှင်းဖို့ကသာယူရတယ်လို့ပြောနေရင်းနဲ့ပဲစာချုပ်တင်အောင်တန်ဖိုးကျနေတဲ့တူရကီလျာငွေကြေးကိုမတိမငြိမ်ဖြစ်စေမဲ့သတင်းမှားတွေနဲ့ထင်ကြီးတွေပြောဆိုရေးသားနေမှုတွေကိုအရေးယူနိုင်ဖို့ဆိုပြီးပြစ်ဒဏ်အသစ်တွေကိုလည်းထုတ်ပြန်ကြပါသေးတယ်။တူရကီငွေတန်ဖိုးကျဆင်းရတာကငွေကြေးကစားသူတွေနဲ့လူမှုမီဒီယာတွေရဲ့ကောလာဟာလာတွေကြောင့်လို့လဲအာရဝန်ကအပြစ်ဖို့ထားပါတယ်ခင်ဗျာကျွန်တော်ရဲမထုံပါအ
ခုဆက်လက်ပြီးကမ္ဘာမီဒီယာတွေမှာရေးသားထားတဲ့မြန်မာနိုင်ငံအကြောင်းဆမားပြုမှုရင်းအပေါ်မှာပြန်ထုံထုတ်ပြောပြလိုပါတယ်မြန်မာနိုင်ငံကိုကျွန်တော်တို့စောင့်ကြည့်နေတဲ့ဆွေးနွေးကောင်းစဉ်နဲ့ Nicholas Kun GM ရဲ့ဆမားကို Bangkok Post မှာဖတ်ရပါတယ်ဆမားရှင်ဟာ Independent Investigative Mechanism for Myanmar IIMM ကမြန်မာနိုင်ငံအရေးဆုံးသစ်ဆေးမှုအဖွဲ့ရဲ့အကြီးအကဲဖြစ်ပါတယ်။ကမ္ဘာတစ်ဖက်ကကိုရိုနာဗိုင်းရပ်စ်ကရောဂါကိုအယုံဆိုင်နေကြပေမဲ့သူတို့အဖွဲ့အနေနဲ့ကတော့မြန်မာနိုင်ငံကိုမျက်ကွယ်ပြုထားမှမဟုတ်ဘူးလို့ဆိုပြီးတော့မစ်ယန်ဟီလီယာထူးသက်တမ်းကုံဆုံကနေထုတ်ပြန်ခဲ့တဲ့အစီရင်ခံစာတွေကရခိုင်နဲ့ချင်းပြည်နယ်တွင်တိုက်ပွဲတွေကြောင့်အရသာတွေပြစ်ဆုံးရတာပြန်ပြီးဆွဲခံရတာတွေနဲ့တကွဒါတွေအတွက်တာဝန်ရှိသူတွေကိုအရေးကြီးထင်ကြဟာဒီပခါကိုအဆုံးသတ်နိုင်ရေးအတွက်အဓိကကျတယ်လို့ပြောထားကြောင်းကိုကဖော်ပြပါရယ်ဒီလိုနိုင်ငံတကာပြစ်မှုတွေအတွက်ဆက်စစ်ဆောက်ထားတဲ့စူးစမ်းမှုကုလသမဂ္ဂအထွေထွေညီလာခံရဲ့ထောက်ခံခြင်းနဲ့လူ့အခွင့်အရေးကော်မတီကသူတို့ရဲ့ IIMM အဖွဲ့ကိုတာဝန်ပေးခဲ့ပါတယ်တဲ့2019အကူလကုန်မှာစတင်ခဲ့တဲ့သူတို့လုပ်ငန်းဟာစင်ခေါ်မှုတွေအများကြီးရင်ဆိုင်နေရတဲ့ကြားကတာဝန်ကိုအပြည့်အဝထမ်းဆောင်နေတယ်လို့ဆိုပါတယ်ဒီအဆုံးထွက်ပြေးခဲ့ရသူတွေဆန္ဒအရအင်ပြန်နိုင်ရေးဆိုတာဟာပြည်မှုကျူးလွန်ခဲ့သူတွေအပေါ်တာဝန်ရှိတဲ့အတိုင်းအေးအေးယူနိုင်ခြင်းရှိမရှိဆိုတဲ့အပေါ်မှာမူတည်နေတယ်လို့ဆိုပါတယ်။သူတို့ရဲ့ IIMM အဖွဲ့ဟာမြန်မာနိုင်ငံနဲ့ပြည်တွင်းပဋိပက္ခမှာကာလရှည်ကြာဒုက္ခရောက်ခဲ့ရတဲ့အရာသားတွေကိုကူညီဖို့အတွက်ဖွဲ့စည်းထားတာဖြစ်ပြီးအမှန်တရားကိုမကြောက်မရွံ့မထိတ်မချမ်းဖော်ထုတ်သွားမယ်လို့လည်းရည်ထားပါတယ်။ရာဇဝတ်မှုကျူးလွန်သူတွေကိုအပြစ်ကင်လုခင်ပြထားတာဟာအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားစီပြီးပြည်သူတွေကိုပုံမှုအတိဒုက္ခရောက်စေမှာဖြစ်တယ်လို့လည်းရေးသားထားပါရခင်ဗျာဆက်ပြောခြင်းနဲ့ဆောင်းပါးတစ်ပုဒ်ကတော့တရုတ်ရဲ့ Order 71ကမြန်မာရုံထွက်မှုဆိုတဲ့ခေါင်းစဉ်နဲ့ Thomas Bernhard East Asia Forum မှာရေးထားတဲ့ဆောင်းပါးဖြစ်ပါတယ်2020မှာမြန်မာစီအစိုးရကနိုင်ငံရေးစီးပွားရေးစတင်ဖွင့်လှစ်လာစေတဲ့တခုသောအကြောင်းရင်းဟာတရုတ်အပေါ်မိခိုရလွန်မှုကိုဆော့ချနိုင်ဖို့ဖြစ်တယ်ရုစနစ်ကြလာတော့တရုတ်ရဲ့ BRI စီမံကိန်းရဲ့မွတ်စလင်ရိုဟင်ဂျာတွေအပေါ်လူခွင့်ရေးချုပ်ဖောက်မှုကြောင့်အနောက်နိုင်ငံတွေရဲ့စစ်ချမှတ်လာတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေရဲ့ကြောင့်တရုတ်ရဲ့လွှမ်းမိုးမှုကမှင်းပိန်သွားတာမတွေ့ရသေးဘူးလို့ဆိုရတယ်။ဥသိန်းစင်ရဲ့စစ်တပိုင်းအစိုးရလက်ထက်မှာပြုပြင်ပြောင်းလဲရေးလုပ်တော့အနောက်နိုင်ငံတွေကဒဏ်ခတ်ရေးမှုတွေကိုယူသိမ်းအကြွေးတွေကိုပယ်ဖျက်ပြီးဖုံဖြူရေးအကူအညီပေးခဲ့ကြပါတယ်တဲ့။မြန်မာဘက်ကလည်းနိုင်ငံသားယင်းကြီးမြုံနှံမှုဥပဒေကိုပြင်တယ်ပြပရင်းနှီးမှုတွေဝင်လာအောင်လုပ်တဲ့ အစိုးရလက်ဝန်ကြီးအုပ်ထားခဲ့တဲ့အဝင်းဆက်သွယ်ရေးလူလုပ်ငန်းတွေကိုနိုင်ငံခြားကုမ္ပဏီတွေကိုလိုင်စင်ပေးရဲပြည်ပကုံသွယ်ရေးချောပွေအောင်လုပ်ခဲ့ပါတယ်တဲ့2016မှာ NLD အစိုးရတက်လာတော့ဒီစီးပွားပြုပြင်ပြောင်းလဲရေးတွေဟာအချိန်ကျော့သွားပြီးညဉ့်ညံရေးအမျိုးသားပြန်လည်သိမြတ်ရေးနဲ့ဒီမိုကရေစီခိုင်မာရေးတို့ဟာအဓိကဥစားပြီးဖြစ်လာခဲ့တယ်လို့ဆိုပါတယ်။အရင်နောက်ဟိုင်းပီနယ်မှာလူသားချင်းစာနာမှုအကြမ်းတဲတွေဖြစ်လာတဲ့အခါစီးပွားရေးပြုပြင်မှုတွေပိုပြီးနောက်တန်းရောက်သွားပါတယ်တဲ့။ဒါပေမဲ့ယင်းနှိမ့်နှံမှုဥပဒေကိုပြန်ပြင်ပြီးပြည်တွင်းပြည်ပယင်းနှိမ့်နှံမှုတွေကိုစတင်ညီမျှဖြစ်စေခဲ့တဲ့အတွက်အချိန်အရသိမဆူခဲ့ပါဘူးလို့ဆိုပါတယ်။ဘယ်လိုပဲလှုပ်လို့ဥရောပသက်မကနဲ့အမေရိကန်ပြည်ထောင်စုကတော့မြန်မာစစ်တပ်အကြီးအကဲတချို့ကိုတန်ခတ်ပိတ်ဆို့မှုတွေလုပ်ပြီးကုန်သွယ်မှုအထူးခွင့်ရေးတွေရုပ်ပင်ပိုချင်းချောက်တာဂျာမနီကဆိုရင်ဖွံ့ဖြိုးရေးပူပေါင်းဆောင်ရွက်မှုတွေကိုဆိုင်းငံ့တာတွေလုပ်ခဲ့ပါတယ်တဲ့။အချိန်နဲ့မှာပဲတရုတ်နိုင်ငံရဲ့ကုန်သွယ်မှုကလည်းပုံမှုအရှင်ရလာတယ်လို့ဆိုပါတယ်။2018မှာကပလန်စီမံကိန်းကိုမြန်မာကလက်မှတ်ရေးထိုးပြီးတဲ့နောက်နိုင်ငံဆက်ဆံရေးပုံမှုခိုင်မာသွားပြီးဒါဟာနိုင်ငံရေးအရာလဲစိတ်လေးအနေမှုရှိစီရဲနောက်တိုင်းနိုင်ငံတွေကဂရုမစိုက်တဲ့အချိန်မှာတရုတ်ရဲ့စီးပွားရေးအထောက်ပံ့ဟာအလားအလာကောင်းအဖြစ်ကျူးဆွနိုင်ပေမဲ့ကြွထောင်ချောက်ကဆိုးရင်ရာဖြစ်နေတယ်တရုတ်ရဲ့ဩဇာဆက်ဝန်းကယုံထွက်နိုင်ဖို့ခက်ခဲပြီးမြန်မာနိုင်ငံရဲ့မူဝါဒချမှတ်သူတွေအကြမ်းမှာမတင်မကျနဲ့သဘောထားကွက်လွဲမှုတွေဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ်ဒီချိန်ထဲမှာပဲမြန်မာနိုင်ငံဟာတရုတ်နဲ့အပြင်အာဆီယံ၊အိန္ဒိယ၊ဂျပန်၊တောင်ကိုရီးယားစတဲ့နိုင်ငံတွေနဲ့လည်းစီးပွားရေးလုပ်ငန်းကိုဖြန့်ဝေပြီးတော့လုပ်ကိုင်နေတယ်လို့ဆိုပါရယ်။ COVID-19 ပြဿနာကလည်းစီးပွားရေးပြိုကွဲမဲ့ကိစ္စကိုသတိပေးနေပြီးဒီနှစ်ရွေးကောက်ပွဲပြီးတဲ့အခါဘယ်အဆွေအပဲတက်တဲ့စီးပွားဆက်ဆံရေးကိုဖြစ်နိုင်တဲ့နိုင်ငံလုပ်ငန်းဖြန့်ကျက်လုပ်နေတယ်လို့ရည်သားထားပါခင်ဗျာ။ကျွန်တော်ကြော်စံသားပါ။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
်အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်မြန်မာလူငယ်တွေနဲ့လူမှုကွန်ရက်အကျိုးသက်ရောက်မှုအကြောင်းကိုဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
လူမှုကွန်ရက်အမျိုးမျိုးရှိတဲ့အနေနဲ့မြန်မာပြည်မှာအသုံးများတာက Facebook ဖြစ်ပါတယ်။ YouTube, Twitter, Instagram, WeChat, Snapchat စတာတွေကိုသုံးသူအလွန်နည်းပါတယ်။မြန်မာပြည်ကိုအင်တာနက်နဲ့ဆက်တာစိတ်အစိုးရခက်ကလေးကပါ။ဒါပေမဲ့အဲ့ဒီခက်က MPT မြန်မာဆက်တော်ရေးဌာနဟာလူတစုစီးပွားရှာတဲ့လုပ်ငန်းလို့ဖြစ်နေပါတယ်။ Mobile Phone မှာလိုအပ်တဲ့ SIM card တစ်ခုကိုဒေါ်လာ2000ကျော်နဲ့ရောင်းနေတဲ့ခက်ဖြစ်ပါတယ်။ရောက်ဘွယ်အစိုးရတက်လာပြီးပြည်ပြင်းလို့တော့မှ SIM card တစ်ခုဒေါ်လာအထိဈေးကျလာပါတယ်အခုတော့ MPD တစ်ခုလည်းမဟုတ်တော့ပဲ Telinon နဲ့ Ooredoo တို့ကပါ mobile စနစ်ပြန်ပြူနေတာမို့2016ရောက်တော့ SIM card 42တန်းကျော်ရောင်းရကြောင်သိရပါတယ်လူမှုကွန်ရက်ကိုအချိန်တိုအတွင်းသုံးခွင့်ရသွားသူတွေဟာအတွေ့အကြုံမရှိတဲ့အတွက်မလောက်တတ်မကင်တတ်ဖြစ်နေသူက80ရာခိုင်နှုန်းမီပါရှိတယ်လို့2018 Telinon အစီရင်ခံစာမှာဖော်ပြပါတယ်ပိုဘိုက်ခွန်ရက်ကလူငယ်တွေအပေါ်ဘယ်လောက်လွှမ်းမိုးတယ်ဆိုတာကိုသိရအောင် Save the Children အဖွဲ့ကလွန်ခဲ့တဲ့နိုဝင်ဘာလကအစီရင်ခံစာတစ်စောင်ထုတ်ပြန်ထားပါတယ
်လူမှုခွန်ရက်မှာကောင်းတာကိုလုပ်နိုင်တယ်လို့မကောင်းတာကိုလည်းလုပ်နိုင်ပါတယ်တင်းအချက်လက်ဖြန့်ဝေမှုဖျော်ဖြေမှုနဲ့ပညာပေးလုပ်ငန်းတွေလုပ်နိုင်တယ်လို့အမုန်းစကားပြန်ပွားမှုအမျိုးသမီးတွေကိုနှောက်ယှက်မှုသွေးဆောင်ဖျားယောင်းမှုချင်းချောက်မှုစတာတွေကိုလည်းလုပ်နိုင်ပါတယ်လူအဖွဲ့အစည်းတစ်ခုကိုရည်ရွယ်ပြီးတိုက်ခိုက်ပြောဆိုရေးသားတဲ့အမိုးစကားတွေလူမှုကွန်ရက်မှာအများဆုံးတွေ့နေရတာကိုလူငယ်တွေစိတ်ကုံလာပြီလို့အစိုးရခန်းစားမှဖော်ပြပါရတယ်။ ဒီမိုကရေစီပြည့်စင်ဟာသတင်းအတုနဲ့အမုန်းစကားရဲ့ဒဏ်ကိုခံရပါတယ်ဒါပေမဲ့ဘယ်အတိုင်းတာအထိပြည်သူကိုလွှမ်းမိုးနေတယ်ဆိုတာကိုလေ့လာဆန်းစစ်တာမျိုးအလွန်နှေးပါပါတယ်ဥပမာ Facebook မှာအန္တရာယ်ရှိတာတွေပါတယ်ဆိုတာတော့ပဲသိနိုင်ပါတယ်
ဒါကြောင့်မို့လူမှုကွန်ရက်ရဲ့ကောင်းကျိုးဆိုးဖြစ်တွေကိုလေ့လာဖို့ Save the Children အဖွဲ့ကလူငယ်100ကျော်ကိုတွစ်ဆုံမေးမြန်းပါတယ်အမုန်းစကားဝါဒပြမှုသတင်းအတုကောလာဟလသွေးထိုးလှုပ်ဆော်မှုစတာတွေရဲ့အကျိုးသက်ရောက်မှုကိုစုံစမ်းမေးမြန်းပါတယ်အထူးသဖြင့်ရခိုင်တိုင်းနယ်ကယားပြည်နယ်ကိုအဓိကထားပါတယ်လူငယ်90ရာခိုင်နှုန်းဟာအနည်းဆုံးတစ်နေ့တစ်နာရီလောက် Facebook ကိုကြည့်ကြတယ်လို့ဆိုပါတယ်ဒါပေမဲ့ Facebook မှာပေါ်ပြတာကိုယုံကြည်ကြပြီးစူးစမ်းစစ်ဆေးတာမျိုးမလုပ်ကြဘူးလို့ဆိုပါတယ် VOA နဲ့ BBC လိုအသံလွှင့်ဌာနကြီးတွေကိုအယုံကြည်ဆုံးဖြစ်တယ်လို့ဆိုပါတယ်မွတ်စလင်နဲ့ခရစ်ယာန်ဘာသာဝင်ကိုရည်ရွယ်တဲ့အမုန်းစကားကိုအများဆုံးတွေ့ရပြီးမဲ့ဂရုမစိုက်ပဲလစ်လူရှုကြတာများတယ်လို့ဆိုပါတယ
်တရင်အတုထဲမှာအမုန်းစကားထည့်ထားတာကိုလူငယ်တွေရိပ်မိကြပါတယ်အုပ်စုတစုကိုတိုက်ခိုက်ခြင်းတဲ့သဘောနဲ့လောက်ကြံဖန်တီးထားတဲ့အမုန်းစကားကိုသတင်းအတုထဲမှာထည့်ရတာမျိုးလုတ်တက်တာကိုနားလေတဲ့လူငယ်တွေလည်းရှိပါတယ်အမုန်းစကားပါတဲ့သတင်းအတုကြောင့်တိုင်းရင်းသားလူမျိုးစုတွေထဲမှာအထင်မှားအမြင်မှားဖြစ်လာတာတွေရှိပါတယ်သတင်းအတုကြောင့်ပဋိပက္ခဖြစ်တာကိုလူငယ်တွေသဘောပေါက်ကြပါတယ်ဒါပေမဲ့အမုန်းစကားဆန့်ကျင်ရေးအတွက်စည်ယုံနှုံဆော်တာမျိုးကိုတော့အွန်လိုင်းမှာရောအပြင်မှာပါတွေ့ရသူအနုံနဲနေပါတယ်မိန်းကလေးတွေနဲ့ဆက်သွယ်ပြီးမဟုတ်တန်တရားလုပ်ဖို့ကြိုးပမ်းနေတာတွေများနေတာစိုးရိမ်စရာဖြစ်တယ်လို့ဆိုပါတယ်မင်းကလေးတွေကိုထီကပားကြီးကပားပြောတာတွေလည်းများနေတာတွေ့ရပါတယ
်အနောက်ချက်ခံရတာကိုတုံ့ပြန်အရေးယူရင်ပိုဆိုးလာမှာစိုးရင်လေလို့မင်းကလေးတွေပြောပါတယ်အပြင်လောကမှာနေတိုင်းလိုလိုထီကပားကြီးကအပြောခံနေရတာလူမှုကွန်ရက်မှာရောင်းပြန်ဟန်နေပါတယ်အင်တာနက်မှာဝီလစ်စလီအမျိုးသမီးပုံတွေအဝိစားမကတဲ့ပုံတွေများလာတာကြောင့်ယောက်ျားလူတွေအမြင်ပြောင်းလာတာလို့ဆိုပါတယ်လူမှုကွန်ရက်မှာကောင်းတာရှိတယ်လို့မကောင်းတာလည်းရှိပါတယ်မိမိဘာသာပညာရှာရမှာအများဆုံးအထောက်အကူရပါတယ်ဥပမာ YouTube ကနေအင်္ဂလိပ်စကားလေ့လာတာကိုလူငယ်တွေကြိုက်ကြပါတယ်တွေ့ဆုံမေးမြန်းခံရတဲ့လူငယ်တစ်ဝက်လောက်ဟာသူတို့ရဲ့ selfie တွေကိုလူမှုကွန်ရက်မှာတင်ကြပါတယ်အစိုးရနဲ့ပတ်သက်တဲ့အငင်းပွားစရာကိစ္စတွေကိုလူမှုကွန်ရက်မှာတင်ပြတယ်လို့ဝန်ခံတဲ့လူငယ်ကိုတော့မတွေ့ရဘူးလို့ဆိုပါတယ်လူကြီးတွေတင်တဲ့သတင်းဝေဖန်ချက်ကိုshare လောက်တာမျိုးလောက်တာလူငယ်တွေကစိတ်ဝင်စားပုံရပါတယ်ဘယ်လောက်ပဲဝေးဝေးဆွေမျိုးမိတ်တန်ကားနဲ့ဆက်သွယ်နိုင်ပြီးအသိပညာတိုးဝါးတာဟာလူမှုခွန်ရရဲ့ကောင်းကျိုးဖြစ်ပါတယ်တင်းအတုနဲ့အမုန်းစကားမယိုင်းမှုစော်ကားမှုလင်ညာမှုစတာတွေကတော့ဆိုးကျိုးဖြစ်တယ်လို့လူငယ်တွေကနားလည်ကြကြောင်း Save the Children အစီအခံစာမှာဖော်ပြထားပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါနဲ့စိတ်ပြဿနာအကြောင်းတင်ပြထားပါတယ်။ဒီ COVID-19 ကမ္ဘာကရောဂါကြီးစိုက်ချိန်လူတွေမှာစိုးရိမ်မှုများပြီးစိတ်ဖိစီးမှုပြဿနာတွေအနည်းနဲ့အများရင်ဆိုင်ရတတ်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီစိတ်ဖိစီးမှုတွေဘလို့ဖြစ်လာပြီးဘလို့လက္ခဏာတွေပြကဘလို့ကာကွယ်နိုင်ပါလဲ။လို့ရရင်ဘယ်ကိုဆက်သွယ်အကူအညီရယူနိုင်ပါလဲ။ဒီအကြောင်းဆေးတက္ကသိုလ်တည်းစိတ်ကျန်းမာပညာဌာနဗမာခဌာနမှူးဒေါက်တာတင်ဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်ဟုတ်ကဲ့စိတ်ကျမ်းမာရေးထုတ်ကူဆရာဝန်ကြီးဗမာခဒေါက်တာတင်ဦးခင်ဗျာကျွန်တော်တို့ဒီ COVID-19 ကမ္ဘာကာယရောဂါကြီးဖြစ်ပွားနေတဲ့အချိန်မှာအများသူငါဆရာတွေဒီစိတ်ဖိစီးမှုအနည်းနဲ့များဆိုလို့ဖြစ်ကြပါတယ်ဆရာအဲ့တော့ဒီကမ္ဘာကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်နဲ့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးတို့ကလည်းနိုင်ငံတိုင်းအနေနဲ့ဒီစိတ်ကျန်းမာရေးပြဿနာတွေကိုအလေးပေးကြဖို့ပေါ့နော်တိုက်တွန်းခဲ့တာတွေရှိတဲ့အတွက်မြန်မာနိုင်ငံအတွက်ဆိုရင်ဆရာရေဝီအားဖြင့်ပြည်သူတွေအတွက်ဆရာဘယ်လိုမျိုးအကြံပေးချင်လဲ
အခုချိန်ချိန်တော့ဒီ COVID-19 ရောဂါဖြစ်မှာကြောက်ကြရတယ်အဓိကတော့တွေ့ရကြတာပေါ့ဆိုရင်လည်းဒါလုံးဝစိတ်ကြည်မှုကအနည်းနဲ့အများဖြစ်တတ်ကြတယ်အဲဒီစိတ်ကြည်မှုဖြစ်လာလို့ရှိရင်ခန္ဓာကိုယ်မှာတော့လက္ခဏာတွေနဲ့ပေါ်လာတတ်တယ်တခြားဘာယောဂမှာမရှိဘူးနော်စိတ်ကနေသွေးနေတတ်တယ်နောက်တော့အရင်မအိတ်တတ်ဘူးအစားအသောက်တွေတက်တတ်တယ်နှုတ်ခွေတွေတက်တယ်အဲဒါဒီနေ့ရရှိလေးခံစားရတဲ့ကစိတ်ဖြည်းဖြည်းလေးလက္ခဏာလို့ခေါ်တာပေါ့နော်ဒီကတော့ခုလိုအချိန်မှာစိတ်ဖြည်းဖြည်းရင်ဒါတော့စိတ်မကြမ်းပါတော့ဘူးငါစိတ်ယောဂမှာဖြစ်တော့ဘူးအဲ့လိုကြီးတော့ဟာတွေးနေချင်းဘူးအဲ့လိုတွေးလို့ဆိုရင်ဘူးတော့ခံစားရတာပေါ့ဒါလူတိုင်းခံစားရတယ်ငါတယောက်ထင်လို့အလုံးခံစားရတယ်ဒါတစ်ချိန်တိုင်းကျော်လောက်သွားမယ်အဲ့လိုသိထားလို့ပို့ထားပေါ့နော် နောက်ဒီ CCTV ပြီးတော့ဟောကဲနီးလန်းနေရတော့ကျွန်တော်တို့ကျမယူကြီးဌာနကလည်းအကြံပေးထားတာရှိတယ်အဓိကတော့ကိုကျမအောင်နေမယ်တယောက်တည်းမနေနဲ့ကိုခံစားနေရတာကိုကိုတွက်ခံရနေနေများပါပြီလို့ကိုထင်တယ်ကိုမခံစားနိုင်ဘူးထင်တယ်ဒီတယောက်ကိုဖွင့်ပြောမယ်အဲဒါမှမရလို့ချင်းနင်းနေနားလေတွေနဲ့ဖွင့်ပြောမယ်ဒါမှမရရင်တော့စိတ်ချမ်းမရှိအောင်လုပ်မယ်ဖွင့်တိုင်းပြင်မယ်ပေါ့အဲဒီလိုချင်းကိုယ်စိတ်ကြည့်ကြည့်လို့တလွဲဖက်ပေါက်နေတဲ့လွဲတွေမလုပ်ရအောင်ပေါ့ဥပမာဆိုအရက်ပူတော့တာတွေငွေစည်းသုံးတာတွေတခါလေကျတော့ကိုယ်စိတ်ဖြည့်ကြည့်တာကိုယ်မသိလို့ချင်းဒေါ်လာတွေပေါက်ပွဲတာမျိုးရှိတယ်အဲဒါလေးတွေကိုနည်းနည်းပြန်ချလိုက်လို့ချင်းတော့အနေနဲ့များတော့ဒါစစ်တာပါပေါ့နော်နောက်ဆက်စိတ်ကြည့်ကြည့်ပြောနေအောင်တော့တဲ့အထိုင်နာတစ်သက်ရှိလေးခြင်းနဲ့လုပ်တာအဲအလိုမျိုးအဓိကတော့ပြုတ်ရင်စိတ်ကြည့်တော့အဆောင်ကြီးမတွေးနေဘူးရေးကြည့်ရမှာအဲတွေးရင်တော့ပူပူပူဆိုရင်ပါအဲ့တော့အဲ့ဒီအကြေကိုထိန်းချုပ်နေတဲ့နည်းလမ်းကြီးပေါ့နော်စာပြီးလေ့ကျင့်လိုက်လို့ရမယ်အဲ့ဒါဆိုရင်တော့စိတ်ပြည့်စုံမှုကိုတာသိနိုင်တယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာကိုဗစ်ကာလမှာထူးထူးဖြစ်တော့ဒီကွာရန်တင်းပေါ့နော်အသွာလာကန့်သက်ခံရတဲ့သူတွေမှာလည်းစိတ်ပြည့်စုံမှုရှိကြပါတယ်ဆရာပြဿနာတွေတချို့လည်းကြုံကြတယ်ပေါ့ဆရာနော
်
အဲ့ဒီခါကျတော့သူတို့အတွက်ကဆရာကြီးဘယ်လိုအကြံပေးချင်လဲ
သူကတော့နည်းနည်းပုံစိတ်ကြည့်ရအောင်ပေါ့နော်သူကအသွာလာကိုကန့်တက်ခံရတယ်နောက်ပြီးတော့ယောဂနဲ့လည်းပုံပြီးဆက်ပြီးလုပ်ဖြစ်လာတယ်သူတို့ဒီယောဂဖြစ်တဲ့လူနဲ့ဆက်ဆက်နေတဲ့လူတွေကိုအသွာလာကန့်တက်ထားတာ哦အဲ့တော့သူတို့ယောဂကျင်းပပူကြမယ်စိတ်ဖူးဖြည်းဖြည်းနည်းနည်းလို့ဆိုသူကဘယ်မှမသွားရအောင်ပေါ့နော်ဟိုသိနေရတယ်ပဲနေရတယ်တယောက်တစ်ယောက်လည်းမတွေ့ရအောင်တယောက်တစ်ယောက်ဖြစ်တယ်အဲ့ဒါဆိုစိတ်ဖြည်းဖြည်းကိုပုံများမယ်ပေါ့နော်အဲ့ဒါဆိုတော့အဲ့ဒီသူကကျွန်တော်ပြောခဲ့သလိုပဲစိတ်ပြည်ပြည်ရှင်းရှင်းချစီတဲ့နေလမ်းတွေတော့သုံးမယ်ပေါ့နော်။နောက်တစ်ခုကတော့ကိုပြောင်းထဲနေတဲ့အချိန်မှာအထူးကြံဖြစ်လို့ဆိုရင်ဒီမှာအဆက်အသွယ်လို့ဆိုရင်ပို့ပြီးတော့အတွေ့အကြုံများအတွေ့အကြုံများရင်စိတ်ပြည်ပြည်ပုံများနိုင်တယ်။အဲ့တော့ပြောင်းထဲနေတဲ့အချိန်မှာအတွေ့အကြုံများတဲ့နေလမ်းကိုဝါသနာပါရဝါသနာပါရအလုပ်တစ်ခုလုပ်နေမယ်ဆိုရင်လည်းဒါအတွေ့အကြုံရှိတော့ပေါ့နော်။ဒါမှမဟုတ်လို့ဆိုရင်ဒီခုအချိန်ဒီမှာကိုယ့်ရဲ့ရင်းနှီးတဲ့လူကိုယ့်ရဲ့ချစ်ခင်တဲ့လူကိုယ့်ကိုနားလေတဲ့လူကိုနားထောင်ပေးနိုင်တဲ့လူအလူလူနဲ့ဆက်သွယ်လိုက်မယ်စကားပြောလိုက်မယ်အခုခေတ်ကအင်တာနက်ကြီးပုံနေနဲ့ဆက်သွယ်လို့ရတာပေါ့နော်ဆိုလိုတာတော့ဒီကအနေအူပေါ့အဲ့လိုဆက်သွယ်တဲ့ချိန်ဆက်သွယ်မယ်ဒီချိန်ကလောက်တဲ့ချိန်လောက်မယ်နောက်တစ်ခုကတော့ဒီကွာရန်တီးမှာနေတဲ့လူတွေကတော့ဒီခါလေးကျတော့သူ့ရဲ့သဘောထားအမြင်ပေါ့ဘာမှဘလို့ဖြစ်လို့ဒီရောက်လာလဲအခုအပြစ်တင်နေတတ်တယ်လာဒီမြောက်သွားလို့ကဒါဖြစ်သွားတာသူ့ကြောင့်ကဒါဖြစ်တယ်။သူများအပြစ်တင်ခြင်းတွေပဲကိုယ့်ကိုအပြစ်တင်ခြင်းပဲ။အဲ့လိုအပြစ်တင်နေစိတ်ရတယ်ကိုယ့်ကိုပြန်ဖြစ်ပြစီတာပေါ့နော်။အဲ့တော့ဒါဖြစ်သွားပြီ။ဒါအကောင်းဆုံးဖြစ်အောင်ဘယ်လိုလုပ်မလဲ။အခြေအနေချမှာပေါ့နော်။ဒီခါလေးကျတော့လေတချို့အဲ့ဒီတရားဆိုင်တွေတော့မီဒီယာတွေမှာ Facebook တွေဖြစ်စေ Internet မှာဒီတစ်ချိန်လုံးတည်းနေရှောက်ကြည့်နေကြတယ်လေ။သူ့ကိုစိတ်ဖြစ်စီဖြစ်စီတာပေါ့နော်။တကယ်ကအခုချိန်မှာအများကြီးနေနေလာ။များဖြစ်တကယ်ရဲ့သဘာဝရတော့ကြည့်ချတာကြီးပေါ့နော်ဟိုတစ်ခါလေးကတော့နေထိုင်အောင်ပြီးပါမှာပေါ့နော်အဲ့ဒါကြီးကကိုယ့်ရဲ့ခံနိုင်ရည်ထက်ကိုကျော်လွန်သွားပြီးပုံမှန်စိတ်ဖြစ်ဖြစ်ကြတယ်ပေါ့အဲ့တော့ဒီနေ့ကရေးကြည့်ပြီးမယ်ကိုလိုတော့ပဲယူမယ်အချိန်ကိုတတ်မှတ်လိုက်မှာပေါ့မနေ့တစ်ချိန်ညတစ်ချိန်ကြည့်မယ်ကိုယုံကြည်စိတ်ချရတဲ့အထာနာတွေပဲကြည့်မယ်ကျန်တာတွေတော့လုံးလုံးစိတ်မဖတ်ဘူးတစ်ခါလေးကတော့လေကိုယ့်ရဲ့ကိုယ့်ရဲ့ဒီလူတွေရဲ့သဘောထားမှာငါ့ကိုထိ ंछ ုတ်ထားတယ်လို့သူတို့ယူဆတယ်ပေါ့နော်မဟုတ်လားဒါသူတို့ဒီပြရမို့သူစားမို့ဘူးဒါလိုအပ်ချက်အရာဟိုနေရတယ်လို့ဒီကောထားတင်တာပေါ့ငါကဦးချင်းချုပ်ထားတယ်လို့ချင်းတယ်ဆိုရင်ဖြည်းဖြည်းမို့ပို့ရမှာပေါ့နော်အဲ့တော့ဒါငါလိုအပ်ချက်အရာငါကျမကြီးတွေသမီးသားစုကျမကြီးတွေနောက်ကိုယ့်ရဲ့နိုင်ငံအတွက်လိုအပ်ချက်တစ်ခုရောက်နေတယ်လို့လက်ခံလိုက်လို့ဆိုရင်ဒီကွာရန်တီးမှာနေတဲ့လူတွေကဖြည်းဖြည်းမို့တာမှာပေါ့နော်နောက်တစ်ခုကျတော့လေဒီကွာရန်တီးဝင်နေသူတွေပေါ့တခြားလူတွေကလည်းအရေးကြီးတာပေါ့နော်တခြားလူတွေကသူ့တွေကို quarantine ကနေထွက်လာလို့ဆိုရင်လူတွေကရှောင်ကျင်တာခွဲခြားကျင်တာအဲ့ဒီလူတွေရှိတတ်တယ်ပေါ့အဲ့ဒါတွေကလည်းအပြင်းလူတွေရဲ့ကြောက်ပူကြောက်ပဲသေးသေးချာချာနားမလည်ပဲကြောက်တယ်နောက်တစ်ခါကျတော့အပြင်းလူတွေအပြစ်ပြောတာရှိတာပေါ့နော်သူတို့ဖြစ်တာတော့မဲသေးတယ်ပါကြမျိုးစုံပေါ့နော်အဲ့လိုကိုယ်အချိန်နဲ့ကိုရှောက်ပြောနေတာရှိတယ်ဒါတော့ကျန်တဲ့လူတွေရှောင်ဖို့ပေါ့နော်ကျန်တဲ့လူတွေကလည်းဒီ quarantine နားလေပြီးလို့စာနာပြီးလို့သူတို့ quarantine ကလာပြီးလို့အပြင်းထွက်လာလို့ဆိုရင်လည်းလက်ခံမှုသူရဲ့ community ထဲမှာပြန်နေနေအောင်တော့အလုပ်တွေပြန်လုပ်တယ်အကူအညီပေးဖို့လိုတာပေါ့နော်။ဒါဆိုတော့ကျွန်တော်အညီမရှိတော့လို့ဒီကျန်းမာရေးဝန်ကြီးဌာနကပြန်ခွင့်ပေးလိုက်တာပေါ့နော်။အဲ့ဒါလည်းလိုအပ်တယ်။အဲ့လိုမျိုးကျေးဇူးတို့တွေ့နေတယ်ဆိုရင်ဒါကိုစိုးရိမ်နေပြီးတော့စိတ်ကြည့်ကြည့်ကြည့်ဖြစ်နေမှာပေါ့နော
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီ COVID ကာလမှာပေါ့နော်။စိတ်ဖြစ်စီမှုတွေများလာလို့အကူအညီလိုရဆိုရင်ဆရာကြီးစိတ်ကြမ်းပိုင်ဆိုင်မှုဆောင်မှုပေးနိုင်တဲ့အနေထားတွေဘယ်လိုရှိလဲ
။စိတ်ကြမ်း မာရေးဆရာဝန်တွေပေါ့နော်ကျွန်တော်ကတော့ကျန်းမာရေးဝန်ကြီးဌာနဆရာဝန်တွေနဲ့အမှုရှိတယ်ပြည်내ခိုင်အလုံးမှာရှိတယ်အခုအချိန်လေးဆိုတော့ကိုဗစ်ကာလမှာသွားလာတာခက်ခဲတာရှိတယ်အဲ့တော့ကူညီနိုင်အောင်အချိန်နဲ့ပဲချိန်ပုံမှန်ပဲကိုဆက်ပါလို့ကျွန်တော်ကြညာထားတာရှိတာပေါ့နော်ဘယ်လိုလဲကျမိတ်ဆန္ဒကြညာဘယ်လိုတခြားစိတ်ပညာသင်နေရလဲသူတို့ကြညာရှိတယ်နောက်ပြီးတော့ psycho social ခေါ်မှာပေါ့စိတ်ပိုင်းဆိုင်ရာလူမှုရေးပိုင်းဆိုင်ရာအဲ့ဒီအကူအညီတွေရမှုကြတော့ဒီလူမှုဝန်ထမ်းဌာနပေါ့နော်အဲ့ဒီဌာနကပြည်내တိုင်းဒီအားလုံးမှာဆိုပုံမှန်ဒီကြညာထားတဲ့အဲ့ဒီကိုဆုံးဆက်ပေးလို့ရတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကန်သစ်ကျေးရွာမှာမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်မြို့တိုင်းသားနှစ်ဦးခြေထောက်ပြတ်သွားလို့ဆေးကုသမှုခံယူနေရပါတယ်။မွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်နေမြေအတွင်းမူရဲ့ဆေးဝါးပြစ်မှုတွေမှာအမျိုးသမီး25ရာခိုင်နှုန်းကျော်ပါဝင်နေတဲ့ဆိုတာနဲ့ရခိုင်နိုင်ငံရေးပါတီခေါင်းဆောင်ဒေါက်တာအေးမောင်ကိုပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ကနေရုတ်သိမ်းပြီးလာမယ့်ရွေးကောက်ပွဲတွေမှာကိုယ်စားလှယ်အဖြစ်ပါဝင်ခွင့်မပြုတော့တဲ့ကြေညာချက်အပေါ်တိုင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေကနေဝေဖန်ထောက်ပြနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကန်တစ်ကျေးရွာအနီးမှာမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်မြို့တိုင်းသားနှစ်ဦးခြေထောက်ပြတ်သွားပြီးစစ်တွေဆေးရုံမှာအတွင်းလွန်နာအဖြစ်ဆီကုသမှုခံယူနေရပါတယ်။ဒဏ်ရာရရှိသူတွေကတော့ကန်တစ်ကျေးရွာကအသက်40ကျော်အရွယ်ဦးထွေးအောင်နဲ့ဦးအောင်ဆန်ဝေတို့ဖြစ်ကြပြီးသူတို့နှစ်ဦးလုံးမှာဒီလ23ရက်နေ့ကရွာအနီးကမင်းမတောင်ကုန်းမှာမိုင်းနှင်းမိတာလို့ပုံနာကျွန်းမြို့ခံတွေကပြောပါတယ်။အခုမိုင်းပေါက်ကွဲတဲ့တောင်ကုန်းအနီးမှာ2019နှစ်ကုန်ပိုင်းတုန်းကရခိုင်တပ်တော်အေအေနဲ့အစိုးရတပ်တွေအကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာမြင်းမြုပ်မိုင်းပေါက်ကွဲမှုအကြိမ်20နီးပါးဖြစ်ပွားခဲ့တဲ့အတွက်အရက်သားတည်ဆုံးမှု12ဦးနဲ့ဒဏ်ရာရရှိသူ30ကျော်ရှိတယ်လို့ရခိုင်အရက်ဖက်ဖွဲ့စည်းတွေပြုစုထားတဲ့စည်းရင်းတွေအရသိရပါတယ်။
မွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်ထင်းချုံနယ်မြေတွင်မှဖမ်းဆီးရမိထားတဲ့မူရီစေဝါပြစ်မှုတွေမှာအမျိုးသမီး25ရာခိုင်နှုန်းကျော်ပါဝင်နေတယ်လို့တထုံခရိုင်ပြုမှုဆောင်ကော်မတီဖွဲ့ဝင်နိုင်စုံမင်းဦးကပြောပါတယ်။လက်ရှိထင်းထင်းထားတဲ့အထက်မှာအမျိုးသမီးတွေဟာမူရီစေကိုတုံးဆွဲတာတခုတည်းမဟုတ်ပဲရောင်းဝယ်ရမှာလည်းပါဝင်နေတယ်လို့သူကဆိုပါတယ်။အထူးသဖြင့် COVID-19 ရောဂါကာကွယ်ထင်းချုံတဲ့ကာလတွင်မှလူများခီးသွားလာမှုနှေးပါခြင်းတကြံပွဲတော်ပိတ်ထားတဲ့ကိစ္စတွေကြောင့်မူရီစေဝါတုံးဆွဲရောင်းချသူတွေကိုပုံမဖန်စီရမိတာဖြစ်ပြီးဘိန်းဆိုင် US ICE အပြင် WY ဆေးပြား 9,000 ကျော်ဖန်စီရမိထားတယ်လို့သူကဆိုပါတယ်။အဆိုပါမူရီစေဝါပြစ်ဒဏ်ကြခံနေရသူတွေနဲ့ဆေးဖြတ်သူတွေအတွက်စန္ဒရိခာမလိုလောက်မှုတွေရှိလာပြီးစေဝါပစ္စည်းတွေကလည်းလိုအပ်လာတယ်လို့မွန်ပြည်သက်ပါတီတထုံငရန်ယွန်းကသိရပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းယခုရက်ပိုင်းမှာလက်နက်နဲ့ဖောက်ခွဲရေးပစ္စည်းတွေဖမ်းဆီးရမှုများပြားနေတယ်လို့ဒေသခံတွေကပြောပါတယ်။မေလ26ရက်နေ့ကမူဆယ်မြို့ကောင်းမှုတုံရပ်ကွက်မှာလက်နက်ခဲယမ်းများနဲ့ဆက်ဆက်ပစ္စည်းတွေမေလ25ရက်နေ့ကမူဆယ်မြို့မှန်ဝင်းမြန်မာတရုတ်နယ်စကိတ်အနီးမှာဖောက်ခွဲရေးအတွက်အသုံးပြုတဲ့ shock tube detonator စနက်တန်ထည့်ထားတဲ့စက်ကူကြပ်ဖာ318ဖာစုစုပေါင်း detonator 95,406 နဲ့မေလ24ရက်နေ့ကလည်းမူဆယ်မြို့နောင်မွန်ကျေးရွာမှာ pistol 3 လက် pistol G အိမ်4ခုနဲ့ကိုမမကြီး28,000တို့ကိုဖမ်းဆီးရမိခဲ့တယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ယုံကတရင်ထုတ်ပြန်ထားပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာအခုလတွင်ဘုံတွေဆက်တိုက်ပောက်ကွဲနေပြီးဘုံကွဲမှုလက်သက်ကိုမဖမ်းမိသေးတဲ့ပေါ်ဒေသခံတွေလုံခြုံမှုအတွက်စိုးရိမ်နေရပါတယ်။မေလ26ရက်နေ့မွန်းလွဲတနားရီမှာတော့စွမ်းစွန်ရက်ွက်တဲ့နဲ့ရက်ွက်နဲ့လမ်းကြမ်းမှာဘုံနှလုံးဆက်တိုက်ပောက်ကွဲခဲ့ပါတယ်။ဒီပောက်ကွဲမှုမှာကလေးတယောက်ရဲ့နှစ်ဖူးကိုဘုံစနိုင်ငယ်ထိမှန်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။မေလ17ရက်နေ့ညမှာပဲမူဆယ်မြို့ဝင်းကိမ်းမှာဘုံတည်ထားတဲ့အိတ်ကိုငွေကောက်ကောင်တာထဲလာပစ်ထက်လို့တလုံးပောက်ကွဲခဲ့တယ်လို့ မေလ၁၂ရက်နေ့ညမှာတော့စွမ်းစော်ရက်ွက်ပန်းစိပြည်သူစစ်ဝင်းဒီမှာနှလုံးပောက်ွဲခဲ့ပါတယ်။နှစ်ရက်လုံးမှာတော့လူလူထိခိုက်မှုတော့မရှိခဲ့ပါဘူး။ဘုံခွေမှုလက်တက်ကတော့တချိန်မှာဖမ်းဆီးရမိခြင်းမရှိခဲ့ပါဘူး
။လက်နက်ကင်တစိတ်စတစ်ကာတွေတပ်ထားတဲ့ကားနဲ့တပ်ဖွဲ့ပိုင်နံပါတ်ပြားတွေတပ်ဆင်ထားပြီးကရင်ပြည်နယ်ဖအံကော့ဂရိတ်နဲ့မြောက်ရီလမ်းကြောင်းပေါ်မှာသွားလာနေတဲ့ကားတွေကိုအခုလ၂၁ရက်နေ့ကမြောက်ရီမြို့မှာလိုက်လံဖြုတ်နေပါတယ်။လက်နက်ကင်တပ်ဖွဲ့ဝင်တွေအပြင်တပ်ဖွဲ့ဝင်မဟုတ်တဲ့သူတွေရဲ့ကားမှလည်းလက်နက်ကင်တစိတ်အသုံးပြုပြီးတတ်နေတာရှိတဲ့အတွက်အခုလိုတစိတ်ဖြုတ်လိုက်တာဖြစ်ပါတယ်။ဒီကားတွေကိုတစိတ်ဖြုတ်တာတင်မကပဲမှတ်တမ်းလဲယူထားတဲ့အတွက်တစိတ်တွေထပ်မံအသုံးပြုတာတွေ့ပါကဒီဆဲဥပဒေအရအရေးယူဆောင်ရွက်သွားမယ်လို့ရင်စစ်ဆေးရေးပူးပေါင်းအဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ်။နေဆက်မြို့ဖြစ်တဲ့မြောက်ရီမြို့မှာ NCA လက်မှတ်ရေးထိုးထားတဲ့ကရင်တိုင်းနာလက်နက်ကင်၃ဖွဲ့အပြင်ကရင်နယ်ခြားဆောင်တပ်နဲ့အခြားမထင်မရှားလက်နက်ကင်အဖွဲ့ငယ်တွေလည်းနေထိုင်နေတာကြောင့်တချို့အဖွဲ့ဝင်မဟုတ်တဲ့ကားတွေမှလည်းတပ်ဖွဲ့ဝင်တစ်စိတ်ကိုအသုံးပြုပြီးစီးပွားရေးလုပ်ကိုင်နေတာလည်းရှိနေပါတယ်
ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအကျဉ်းချခံနေရတဲ့နိုင်ငံရေးပါတီခေါင်းဆောင်ဒေါက်တာအေးမောင်ကိုပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းပြီးလာမယ့်ရွေးကောက်ပွဲတွေမှာကိုယ်စားလှယ်အဖြစ်ပါဝင်ခွင့်မပြုတော့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်အပေါ်တိုင်းသားနိုင်ငံရေးပါတီကခေါင်းဆောင်တွေကနေဝေဖန်ထောက်ပြနေကြပါတယ်မိကလျာမုံကနေစူးစီးတင်ဆက်ပေးပါမယ်
မွန်ညင်ညွတ်ရေးပါတီ MUP အတွဲဖက်အတွင်းရေးမှူးသစ်နိုင်ရည်သမားကတော့ဒေါက်တာအင်းမောင်ကိုဒီလိုကြီးလေးတဲ့အဖြစ်ထံပေးတာဟာတိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေကိုသိပေးလိုက်တဲ့ခေါင်းလောင်းတန်လို့မြင်ပါတယ
်။ရတန်းဆိုရဥဆောင်တဲ့ဖြစ်မှာဥလေးတွေကနိုင်ငံရေးခေါင်းဆောင်တွေကဒီလိုကြီးလေးတဲ့ဖြစ်တာတော့အပေးကြည့်ဘူးလို့ဆိုတော့မြင်တယ်။ဒီဖြစ်တာကဒီခိုင်နိုင်ငံရေးကောင်းဆောင်ဝေဘူးတမကရဲ့ねအခြားသောသိုင်းနဲ့နိုင်ငံရေးကောင်းဆောင်တွေကိုတတိပေးလိုက်တဲ့ခေါင်းလောင်းတန်လေးလားလို့ကျွန်တော်သိစရာဖြစ်လာတာပေါ့
ဒေါက်တာအေးမောင်ကိုနိုင်ငံတော်ပုံကမှုနိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်တွေနဲ့ထောင်နှံအနှစ်20ချလိုက်ပြီးတော့အမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်ကနေလဲရုပ်သိမ်းလိုက်ပြီးလာမယ့်ရွေးကောက်ပွဲတွေမှာလဲကိုယ်စားလှယ်ဖြစ်ကနေဝင်ရောက်ရှင်ပြိုင်ခွင့်မပြုတော့ဘူးလို့ပြည်ထောင်စုရေကောက်ပွဲကမရှင်ကမေလ၁၈ရက်နေ့မှာထုတ်ပြန်ကြေညာခဲ့တာပါကချင်ပြည်နယ်ပြည်သူ့ပါတီ KSPB ဥက္ကဋ္ဌဒေါက်တာမနမ်သူးကြကတော့အခုလိုရေးယူတာဟာတိုင်းရင်းသားစည်းလုံးညီညွတ်ရေးကိုအများကြီးထိခိုက်သွားနိုင်တယ်လို့ခုလိုဆိုပါတယ
်တိုင်းသားစည်းလုံးရေးကိုဥပဒေရောမှာဒါဥစားပေးရောမှာဒါကဟိုရေးချက်ပေါ်ပေါ်စဉ်းစားပေးဖို့အရေးယူဆောင်ရွက်ပေးဖို့တော့ကျွန်တော်မျှော်လင့်ချက်တာပေါ့ဒါအဲ့ဒါမျိုးဖြစ်ပြီဆိုတော့ဒါမှအခုချိန်မှာကျွန်တော်ကြည့်ရတာတော့ဒါအဲဒီဆော့ဘော့ကြီးကပြည်နယ်ဆိုင်ရာတွင်ပြရအောင်အဲဒါလို့ချိန်မကောင်းတော့ဖြစ်တယ်။ဒါမှကြီးရဲ့ရည်ရဲမှာကျွန်တော်တို့ဒီနိုင်ငံရေးချိခဲ့သွားမှာလေ
အပြစ်ဒဏ်ကြက်ခံပြီးတဲ့အခါမှာလဲတသက်လုံးနိုင်ငံရေးမလုပ်ရတဲ့အချက်ကိုမိမိအနေနဲ့နားမလည်နိုင်ဘူးလို့လဲလူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ်
။အပြစ်ဒဏ်ခံပြီးသွားတယ်ဆိုလို့ရှိရင်ဒီအပြစ်ဒဏ်ကြောင့်ဆိုတော့နောက်တည်းအရေးကြီးရဲ့ဇက်တိုက်ဇက်တိုက်မလုံအောင်လို့ကျွန်တော်အဲ့လိုပဲနားလဲရပြအခုကသူကအခုသူတို့ရေးထားတဲ့စိမ့်မှန်ကဟိုဒေါက်တာအေးမောင်ကိုတသက်လုံးနိုင်ငံရေးမလုံအောင်မဲ့သဘောအဲ့လိုရေးထားတာတွေ့ရတယ်ဆိုအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်နားမလဲဟိုကျွန်တော်အနေနဲ့တော့နားလဲရတော်တော်ခက်တယ်လို့ကျွန်တော်ပြောချင်တယ
်ဒေါက်တာအေးမောင်ကိုကိုယ်စားလှယ်ဖြစ်ကနေရုပ်သိမ်းလိုက်တဲ့အပြင်ရွေးကောက်ခံခွင့်တွေကိုလည်းပိတ်ပင်လိုက်တာဟာရခိုင်တိုင်းရင်းသားနိုင်ငံရေးသမားတွေကိုလွှတ်တော်လမ်းကြောင်းပေါ်စိတ်ကုံစီပြီးလက်နက်ကင်လမ်းကြောင်းကိုတွန်းပို့နေတယ်လို့လည်းနိုင်ငံရေးကဲခတ်တွေကဝေဖန်ပြောဆိုနေကြပါတယ်ရှင
်ဆက်ပြီးတော့ရခိုင်ပြည်နယ်မင်းပြားနယ်ပေါက်တော်မြို့ပေါ်ရက်ွက်တွေမှာတောက်တုံးရီတွေရှားပါနေပြီးနယ်တွေကကြေးရွာအများပြားမှလည်းရေကန်တွေခန်းချောက်သွားတဲ့အတွက်ဒေသခံတွေဟာတောက်တုံးရီအတွက်အခက်ကြုံနေကြရပါတယ်မောင်အေးကလည်းစူးစီးတင်ဆက်ပေးထားပါတယ်
ပေါက်တော်မျိုးတော့အဓိကအားထားရတဲ့ရေကန်မှာရေမရှိသလောက်ဖြစ်နေတဲ့အတော့ရေအခက်ခဲဖြစ်နေရတဲ့အခြေအနေကိုပေါက်တော်မျိုးစေပံဥက္ကဋ္ဌဦးခင်မောင်သိန်းကအခုလိုပြောပါတယ
်ကျွန်တော်တို့မြို့ပေါ်အလင်းတဝိုက်ဖြစ်တဲ့နေရာတွေမှာလည်းရေဆက်နေတယ်ပေါက်တော်မျိုးပေါ်ကအဓိကအားထားရတဲ့ရေကန်မှာလည်းရေလုံးဝမရှိလို့ဖြစ်နေပါပြီပေါက်တော်မျိုးပေါ်ကိုရေပြေလို့တော့မှရေနောက်ဆုံးဆိုပြီးတော့ကျွန်တော်ကရေပြေတဲ့နေရာလာပြောပါတယ်
နေဖက်ကကြေးရော်တယ်မှာလည်းသောက်ရေအခက်ခဲဖြစ်နေရတဲ့အခြေအနေကိုသူကအခုလိုစပြောပါတယ်
မီဒီမာကကြတော့ရေချက်ပွားမှုတွေကတော့အများကြီးဆုံးဖြတ်နေရတော့တယ်ကျွန်တော်တို့အချက်ချင်းငါကြမ်းဆိုအင်းမကတန်ကျွမ်းပါအဲ့ဒီဥစ္စာမှာမက်ရှင်ဆိုတဲ့ရောဘူးဒီကအမိစီကိုရေခုံးနဲ့ပိုးနေတယ်တောက်ရအလွန်ရှာနေပါတယ်အဲ့ဒီမှာပြင်းနေတော့မရှိဘူးတဲ့လွန်ကြီးတဲ့မိုက်ကရေလုံလောက်တဲ့တောင်ချောင်းပြေတော့ဆိုရင်ဒီသူအချက်နေရာတွေကနောင်လေးတွေနဲ့တော်ပြီးတော့ဖြစ်နေရတာဆုံးဖြတ်နေရပါတယ်တောက်တော့တမျိုးနဲ့လုံးလို့တောက်ပြီးရေချက်ပွားမှုနဲ့ကျေစုံရပါတယ
်2020ခုနှစ်မှာကျင်းခုံမှာဆေကရေကိုသေယူဖို့အစီအစဉ်ရှိပြီးအဲ့ဒီလုံကဆောက်ရောက်နိုင်ရင်မြို့ပေါ်ရက်ကောတဲ့သောက်ရဲတော့စိတ်ချရမှာဖြစ်တယ်လို့ဆိုပါတယ်အလားတူမောင်ပြမျိုးတွေကကြေးရွာတချို့မှာလည်းသောက်ရဲအခက်ခဲဖြစ်နေရတဲ့အခြေအနေကိုမောင်ပြမျိုးကန်ဦးသိမ့်မောက်ကအခုလိုပြောပါတယ်
အဲ့မောင်မောင်မာရေချာလို့ကတော့ရှင်ကြတာမောဖူးပါဘလောင်းပေါ်မှာပြည်တော်ပေါ်မှာရေလာပါဒီကေပင်ကောင်းမော်ပါရှင်ကြတာလူပြရတဲ့ကဒိုင်းသားကိုဒီလာတူကြီးချေပေါ်ကြရပါတယ်
ကျေးရွာတွေမှာရှိတဲ့ရေတွန်းရေကန်တွေကိုအလှူရှံတွေနဲ့တုဖွာမှုရှိသလိုတချို့ကျေးရွာတွေမှာတော့ကိုထူကိုထားစနိုက်နဲ့တုဖွာပြုပြန်ထိမ့်သိမ်းမှုတချို့ရှိပေမဲ့မောင်ပြပေါတော့မြေပုံမြောက်ဦးနဲ့ရသေးတော်အပါဝံမြို့နယ်တွေကကျေးရွာတွေမှာနှိုက်ဆိုင်နှိုက်တိုင်းအခုလိုနှွေရသည်မှာသောက်သုံးရေချပမှုနဲ့ကြုံတွေ့ရလည်းရှိပါတယ်
ခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကံတစ်ကျေးရွာအနီးမှာမိုင်းပောက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်မြို့တိုင်းနာ2ဦးခြေထောက်ပြတ်သွားလို့စစ်တွေစေယုံမှာစေကုသမှုခံယူနေရပါတယ်မွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်ထိန်းချုပ်နယ်မြေအတွင်းမှာဖမ်းဆီးရမိထားတဲ့မွေးရည်စေဝါပြစ်မှုတွေမှာအမျိုးသမီး2500ခန့်နှုန်းကျော်ပါဝင်နေတယ်လို့ပါတီတာဝန်ရှိသူတဦးကပြောပါတယ်
တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI1 တို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါနောက်တဲ့ဘက်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
ယူအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ American Pirancu ဟာကဘာမှာ coronavirus ရောဂါကြောင့်သေဆုံးသူ3000ကျော်နဲ့အများဆုံးဖြစ်နေတာဟာသိကိုဝမ်းနည်းစရာကောင်းတဲ့မှတ်ချက်တင်စရာဖြစ်ရတခုလို့ American သမ္မတ Donald Trump ကချက်တပြေးနေမှာပြောပါတယ်ကဘာတလွားဒီရောဂါအကူးဆက်ခံရသူပေါင်းက6သန်းနီးပါးရှိနေပြီဖြစ်ပြီးသေဆုံးသူပေါင်းက3000ခွဲကျော်ရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်2015 Iran nuclear ဆိုင်ရာသဘောတူညီချက်ထဲကဒဏ်ခတ်မှုတက်တာခွင့်နောက်ဆုံးအချက်တွေကို American ဘက်ကပယ်ဖျက်မယ်လို့ရဟာ Iran ရဲ့ nuclear လုပ်ငန်းတွေပေါ်မှာတက်ရောက်မှုရှိမှာမဟုတ်ဘူးလို့ Iran အနုမျိုးစွန့်ရင်အဖွဲ့ပြောခွင့်ရကချက်သပရီးနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ် American နိုင်ငံခြားရေးဝန်ကြီး Mike Pompeo က Iran ရဲ့အရက်ဖက် nuclear စီမံကိန်းတွေအတွက်တခြားနိုင်ငံတွေကလက်တွဲဆောင်ရွက်မှုနဲ့ပတ်သက်ပြီးကင်းလွတ်ခွင့်ပေးထားတာကိုတတန်းဆက်ပြီးတိုးတော့မှာမဟုတ်ဘူးလို့ဗိုလ်တော်ဖူးနေမှာပြောခဲ့တာပါမွတ်စလင်ဘာသာရေးအဖွဲ့ WK Jamaat နဲ့ဆက်နွယ်နေတယ်လို့ယူဆရတဲ့မြန်မာနိုင်ငံသား22ယောက်ကိုအိန္ဒိယနိုင်ငံဂါယာလင်စိတ်မှာလူဝမှုကြီးကြပ်ရေးအရာရှိတွေကဗိုလ်တော်ဖူးနေမှာထိန်းသိမ်းလိုက်ပါတယ်သူတို့အားလုံးဟာရန်ကုန်မြို့ကိုထွက်ခွာမဲ့မြန်မာအမျိုးသားလေကြောင်းလိုင်းနဲ့လိုက်ပါမဲ့သူတွေလို့ The Times of India သတင်းမှာဖော်ပြပါတယ်အလုတ်ကန်အပူတပြင်းလိုအပ်နေတဲ့ကမ်ဘောဒီးယားအလုတ်သမားတွေဟာထိုင်းနိုင်ငံတည်းအလုတ်ကန်ရှာဖွေဖို့မျှော်လင့်ချက်နဲ့တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်နေကြတာကြောင့်လူကုန်ကူးမှုအနေနဲ့အသက်နဲ့ကြုံတွေ့နေရတယ်လို့ကမ်ဘောဒီးယားအာဏာပိုင်တွေကသတိပေးပါတယ်။မတ်လအတွင်းကကမ်ဘောဒီးယားအလုတ်သမား9000လောက်ထိုင်းကနေပြန်လာခဲ့ကြတာဖြစ်ပြီးအခုထိုင်းဘက်ကိုပြန်ဖို့လူမှန်ခိုးပွဲစားတွေကလုပ်နေတယ်လို့လူကုန်ကူးမှုတပ်ဖြတ်ရေးဆိုင်ရာအကြံပေးကပြောပါတယ်။တောက်ကြနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မချင်းသက်ပါ။
This program has come to you from the Voice of America, Washington.